Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOA American အတန်းရဲ2025ခုနှစ်မတ်လ4ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington ကနေစတင်ထုတ်လွှင့်နေပါပြီမနက်6နာရီနဲ့6နာရီခွဲအထိလိုင်းဒိုမီတာ25 30နဲ့40အပြင်မနက်9နာရီအထိဒုတိယပိုင်းကိုတော့ VOA ရဲ့လူလူမိတ်ဆွေနဲ့ VOA မြန်မာပိုင်းရဲ့ Internet ဆက်မနား Facebook နဲ့ YouTube တို့ကနေဖန်ယူနာဆင်နိုင်ပါတယ်ကျွန်မနန်းလောပါ
ရုရှားရဲ့ယူကရိန်းစစ်ပွဲအဆုံးသတ်ဖို့မနည်းဆက်သေးဘူးဆိုတော့ယူကရိန်းသမ္မတရဲ့ပြောဆိုချက်ကိုအမေရိကန်ကလက်မခံဘူးလို့သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။အမေရိကန်ရဲ့သွင်းကုန်ခွန်ထပ်တိုးမှုနဲ့ကြုံရချိန်မှာပဲတရုတ်တို့ကနိုင်ငံရေးဆိုင်ရာဆွေးနွေးပွဲကြီးကိုစတင်လိုက်ပါတယ်။ဂျာမနီမှာတနင်္လာနေ့ကလူအုပ်ထဲကိုကားနဲ့မောင်းဝင်တိုက်ခိုက်တာကြောင့်အနည်းဆုံး2ဦးသေဆုံးပြီးအများအပြားဒဏ်ရာရခဲ့ပါတယ်။
စင်ကဲပြောင်းလဲလာနေတဲ့နေတိုးတပ်ဖွဲ့ရဲ့ကာကွယ်ရေးမဟာဗျူဟာအကြောင်းသတင်းဆောင်မနဲ့အတူရှန်ကုန်ကပုတ်ဂရစ်ကဆေးရုံတချို့အရာကြီးပိတ်လိုက်တဲ့သတင်းနဲ့ထိုင်းမှာနေရက်အတွင်းစိတ်ကြွဆေးပြား73တန်းဖမ်းမိတဲ့သတင်းပေးပို့ချက်ကိုလည်းထုတ်လွှင့်မှုရှိပါရယ်ဒုတိယပိုင်းနိုင်ငံဘက်မှာတော့တွေ့ဆုံမင်းမြန်ခန့်စီးပွားရေးကဏ္ဍလူမှုရှုခင်းနဲ့တက်တန်ရောင်သတင်းလောအစီအစဉ်တွေကိုထုတ်လွှင့်သွားဖို့ရှိပါရယ်အခုရင်ဆုံးတော့ဒီကနေ့မနက်ထိတ်တန်ရောင်သတင်းတွေကိုဦးတင်မောင်တန်ပြောပြပါမယ်ရှင်
ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီရဲ့ပြောဆိုချက်ဟာအဆိုအဝါဆုံးပြောဆိုချက်ဖြစ်ပြီးအမေရိကန်ကသိပ်အကြကြီးသီးခံနိုင်မှာမဟုတ်ဘူးလို့အမေရိကန်သမ္မတကပြောလိုက်ပါတယ်။ရုရှားနဲ့စစ်အဆုံးသတ်ဖို့အလွန်အလွန်ကိုဝေးပါသေးတယ်လို့ဇယ်လန်စကီကတင်းကွနေနေညလန်ဒန်ကအထွက်မှာပြောကြားခဲ့တာကိုထရမ့်ကအခုလို Truth Social လူမှုစာမျက်နှာကနေတင်းလာနေမှာတုံ့ပြန်ခဲ့တာပါ။အမေရိကန်ရဲ့ဆက်ဆံရေးဆက်သွားနိုင်မယ်လို့သူထင်တဲ့အကြောင်းဘာကြောင့်လဲဆိုတော့ဒီဆက်ဆံရေးကအခါအားလျော်စွာဆက်ဆံရေးထက်ပိုတာကြောင့်ဖြစ်ကြောင်းအကူအညီတွေဆက်လက်စီးဆင်းနေဖို့အမေရိကန်နဲ့ယူကရိန်းကမိတ်ဖက်ဆက်ဆံရေးဖြစ်ခိုင်ခိုင်မာမာရှိနေတယ်လို့သူယုံကြည်တဲ့အကြောင်းဇယ်လန်စကီကပြောကြားခဲ့ပါတယ်။ဒါပေမဲ့သမ္မတထရမ့်ကတော့အမေရိကန်ကြောတောက်နောက်ခံရှိနေသည်မှဇယ်လန်စကီကငြိမ်းချမ်းရေးဝိုင်းကိုရောက်လာမှာမဟုတ်ကြောင်းဇယ်လန်စကီလည်းတက်တဲ့အစည်းအဝေးမှာဥရောပကအမေရိကန်မပါဘဲလှုပ်ဖို့မဖြစ်နိုင်တော့ဘူးပြောင်းပြောလိုက်တယ်လို့လည်းထရမ့်ကဆိုပါတယ်။ရုရှားကိုစန့်ကျင်ဖို့အားပြတဲ့တောင်းကနေပြောမယ်ဆိုလို့ရှိရင်ဒီပြောဆိုချက်တွေကသိပ်ကောင်းလိုက်ပြောဆိုချက်တွေတော့မဟုတ်တော့ဘူးလို့သမ္မတထရမ့်ကဝေဖန်ပါတယ်။ဒီစစ်ပွဲကိုဖြစ်နိုင်တဲ့အမြန်ဆုံးအဆုံးသတ်ဖို့အတွက်သာသမန်ဆက်ဆံရေးကိုအသာပါပါလုပ်နိုင်ဖို့အလွန်ကိုအရေးကြီးပါတယ်လို့သမ္မတဇယ်လန်စကီကတော့လူမှုမီဒီယာ X ပါရေးပါတယ်ခင်ဗျာ။နည်းပညာပစ္စည်းတွေအတွက် chip ထုတ်လုပ်ရေးဟာအမေရိကန်အတွက်အမျိုးသားလုံခြုံရေးကိစ္စဖြစ်တယ်လို့အမေရိကန်သမ္မတထရမ့်ကပြောလိုက်ပါတယ်။ထိုင်ဝမ်ဒိုင်းဒီယက်စကူပစ္စည်းထုတ်လုပ်ရေး TSMC ကုမ္ပဏီကလာမယ့်နှစ်တွေမှာနောက်ထပ်ဒေါ်လာ100ဘီလီယံတန်ဖိုးရှိ chip ဆက်ရုံ၅ခုကိုအမေရိကန်မှာရင်းနှီးမြှုပ်နှံတည်ဆောက်သွားဖို့အစီအစဉ်ကိုသမ္မတထရမ့်နဲ့အင်ပီရိုမှာတနင်္လာနေ့ကတွေ့ဆုံပြောခဲ့ပြီးတဲ့နောက်ထရမ့်ကအခုလိုပြောလိုက်တာပါ။ TSMC ကုမ္ပဏီဟာကမ္ဘာမှာ chip ထုတ်လုပ်ရေးကုမ္ပဏီဖြစ်ပြီးအမေရိကန်ကုမ္ပဏီများစွာအတွက် chip တွေကိုထုတ်ပေးနေတာပါအမေရိကန်မှာလိုအပ်နေတဲ့ chip နဲ့ဒီဘိုင်းလျက်ကူပစ္စည်းတွေကိုထုတ်လုပ်ဖို့တိစောက်နိုင်ရမယ်လို့လည်း Trump ကပြောပါတယ်ပြည်တွင်းမှာခုလိုထုတ်လုပ်နိုင်ရင်အမေရိကန်အနေနဲ့အာရှထုတ်လုပ်သူတွေကိုမှီခိုနေရတာနည်းသွားမှာပါ TSMC ကုမ္ပဏီကအမေရိကန်မှာနောက်ထပ်25ဘီလီယံထပ်ရင်းနှီးမြှုပ်နှံပြီး265ဘီလီယံထိတိုးမြင့်ဖို့ပြီးခဲ့တဲ့နှစ်ဧပြီလတုန်းကသဘောတူခဲ့တာဖြစ်ပါတယ်2030မှာတတိယဆက်ရုံကိုအရီဇိုနာမှာထပ်တင်မှာပါအထူးသဖြင့်ထိုင်ဝမ်ပေါ်တရုတ်ကဖိအားတိုးမြင့်လာတဲ့အတွက်ထိုင်ဝမ်ထုတ်လို့ရေးပေါ်မိခိုနေရတာကိုအမေရိကန်ကစိုးရိမ်လာတာဖြစ်ပါတယ်ထိုင်ဝမ်ကသူ့အချုပ်အခြာအာဏာအောက်မှာရှိတယ်လို့တရုတ်ကပြောပါတယ်ဥရောပလုံခြုံရေးဥရောပကဥဆောင်မှာကိုတနင်္လာနေ့ကအမေရိကန်ကကြိုးစိုးလိုက်ပါတယ်အဒီလိုဖြစ်ဖို့လုံနိုင်စွမ်းရည်မှာသူတို့ရင်းနှီးမြှုပ်နှံမှာပါဒီအတွက်စိတ်ဆန္ဒရှိကြောင်းတေချာပေါက်သူတို့ကပြသခဲ့ကြပါတယ်လို့အင်ဂျီရောမျိုးသားလုံခြုံရေးအချံပေးမိုက်ဝေါ့စ်ကတနင်္လာတွေကိုတနင်္လာနေ့ကပြောလိုက်ပါတယ်ဒါပေမဲ့အမေရိကန်ယူကရိန်းတပ်တို့မိုင်းသဘောတူညီချက်ဘာကြောင့်ပြတ်သွားလဲဆိုတော့ကတော့အင်ဂျီရောတာဝန်ရှိသူတွေပို့ဇဝေးဇဝါရှိနေစေဖြစ်တယ်လို့လည်းဝေါ့စ်ကပြောပါတယ်ယူကရိန်းကိုအကျိုးရှိစေမဲ့စီးပွားရေးအမခံချက်နဲ့ယူကရိန်းတံပရပြန်သွားနိုင်ပါတယ်မျိုးဆက်တစ်ဆက်အတွက်ကဘာကိုလည်းအကျိုးများစေနိုင်ပါတယ်ဘာကြောင့်များဒီလိုရန်လိုတာတွေဖြစ်လာရတယ်လဲဆိုတော့တကယ့်ကိုအုံနောက်စားစရာဖြစ်ပါတယ်လို့လည်းသူကပြောပါတယ်ယူကရိန်းတံပရဇယ်လန်စကီကငြိမ်းချမ်းရေးအတွက်အဆင့်သစ်ပြန်ဖြစ်မရှင်းလာပါဘူးလို့လည်း CNN ရုပ်မြင်သံကြားနဲ့တင်းကွင်နှင့်အင်တာဗျူးမှာပြောခဲ့ပါသေးတယ်ဒါပေမဲ့ယူကရိန်းတံပရဗိုလိုဒီမာဇယ်လန်စကီကတော့လူမှုစာမျက်နှာ X ပါတင်းလာနေ့ကရေးသားခဲ့ရမှာတော့ယူကရိန်းကတရားမျှတအားထားမိခိုလို့ရတဲ့ငြိမ်းချမ်းရေးအတွက်တိုက်ပွဲဝင်နေတာပါဒီစစ်ပြီးကျင်ပါတယ်လို့ပြောပါတယ် ပြည်ထောင်ပြည်ချားစ်ကိုလည်းတာဗရဆယ်လန်စကီကတနင်္ဂနွေနေ့ကဆယ်ရင်ဂမ်တော့စကန်ဆိုင်တော်မှာတွားရောက်တွေ့ဆုံခဲ့ပါသေးတယ
်။ View American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိ925 kHz 1865 532 kHz 6653ညနေဟိုက်ဒရိုမီတာ40 kHz 9533တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ digital line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။အင်္ဂါမနေ့သတင်းတွေကို VOA ရုပ်သံကဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံမှာပဋိပက္ခနဲ့စီးပွားပြက်ပြားလာတာကြောင့်ပြည်သူတွေကအဖို့ကကြီးကြီးမားမားပေးဆက်နေရတယ်လို့ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးကပြောကြားလိုက်ပါတယ်
။ In Myanmar2024 was the deadliest year for civilians since the military coup 4 years ago. The military ramped up.
အာဒသိမိကလေးကဆိုရင်2024ခုနှစ်ကမြန်မာနိုင်ငံမှာတန်းပေါင်းများစွာသောပြည်သူတွေအတွက်အသေးပြောက်အနေအချိန်မဆုံးနှစ်ဖြစ်တယ်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီကိုပြောကြရမှာမဟာမင်းကြီးဗော့ကော့တက်ကတောက်ကြတွေကပြောခဲ့တာပါ။စစ်တပ်ဟာအရသာပြည်သူတွေပေါ်ရဲရဲဆက်ဆက်တိုက်ခိုက်နေသလိုအာဏာတစ်ဖြည်းဖြည်းလက်လွတ်နေရတဲ့အတိုင်းလူနေအင်ဂျင်တွေရှိတဲ့မြို့ပြနေရာတွေကိုလည်းလက်နက်ကြီးတွေနဲ့လေကြောင်းကတိုက်ခိုက်နေတယ်လို့လူခွေရေးကောင်စီမှမင်းကြီးကတင်ပြခဲ့ပါတယ်။ကျောင်းတွေဘာသာရေးနဲ့ကျန်းမာရေးအဆောက်အုံတွေကိုတိုက်ခိုက်တာကပုံမှန်ဖြစ်လာနေတယ်လို့လည်းကုလသမဂ္ဂလူခွေရေးမင်းကြီးကပြောပါတယ်။2024အတွင်းမှာအရက်သား1800ကျော်သေဆုံးခဲ့ရပြီးဒါဟာအာဏာသိမ်းပြီးကတည်းကအမြင့်မားဆုံးဖြစ်တယ်လို့ကုလသမဂ္ဂကဆိုပါတယ်။အမေရိကန်ကအခွန်ထက်မှတိုးမြင့်ချမဲ့အင်္ဂါနေ့မှာပဲတရုတ်ကလည်းပြည်သူအတိုင်းအမြင်ခံညီလာခံကိုကျင်းပဖို့ခေါ်ယူလိုက်ပါတယ်။နောက်တစ်ရက်မှာအမျိုးသားပြည်သူကွန်ဂရက်ခေါ်လွှတ်တော်ကိုလည်းခေါ်ထားပါတယ်။လက်ရှိတရုတ်ရင်ဆိုင်နေရတဲ့စီးပွားရေးဆိုင်ရာစိန်ခေါ်ချက်တွေကိုသမ္မတရှီကျင်းဖင်ကတော့ရှုပ်ထွေးပြီးဘက်ပေါင်းစုံစိန်ခေါ်ချက်တွေဖြင့်သုံးသပ်ကြောင်းတရုတ်ကွန်မြူနတီပါတီရဲ့ကွီရှီမဂ်ဇင်းဆောင်ပါမှာဖော်ပြပါတယ်။ဇီကွန်ရဲ့အဆိုအရဆက်ဆံရေးကိုလွဲကူချောမွေအောင်လုပ်ပေးပြီးဝဲလိုဝါနဲ့ရောက်လိုအားကြားဟန်ချက်ကြီးများအောင်လုပ်ဖို့အရင်းမြစ်တွေကိုအထီးရောက်ဆုံးချထားနိုင်ဖို့နဲ့ရေသွင်းတဲ့ကြီးကြီးမားမားတိုးတက်မှုတို့ကြားဟန်ချက်ကြီးဖို့တွေလည်းစောင်းပါးမှာတိုက်တွန်းသွားပါတယ်။2025ခုနှစ်မှာဓာရီဘလူးကင်တော်ဘလဲဆိုတာကဒီညီလာခံရဲ့ဆွေးနွေးကြမဲ့အကြောင်းအရာဖြစ်တယ်လို့မျှော်လင့်ထားကြပါတယ်။လွတ်တော်စည်းဝေးမှာဝန်ကြီးချုပ်လီချန်းက2025အတွက်စီးပွားရေးတိုးတက်မှုရထားချက်ကိုတင်ပြပြီးစီဘွားရေးဆိုင်ရာမူဝါဒတွေကိုဆွေးနွေးဖို့ရှိနေပါတယ်စီဘွားရေးတိုးတက်မှု၄ခုနေတဲ့အချိန်မှာဒီနှစ်အစည်းအဝေးကဖြစ်လာခဲ့တာပါတရုတ်ပစ္စည်းတွေပေါ်အမေရိကန်ကနောက်ထပ်ခွန်ဆက်ရခိုင်နှုန်းတိုးချမှာကအင်္ဂါနေ့မှာအသက်ဝင်လာပွဲရှိပါတယ်ဂျာမနီနိုင်ငံအနောက်တောင်ပိုင်းကမဟင်းမြို့မှာလူအုပ်ထဲကိုကားကဝင်တိုက်တဲ့အတွက်လူနှုတ်ဦးသေဆုံးသွားခဲ့ပြီးအများအပြားဒဏ်ရာရသွားသလိုအစ္စရေးနိုင်ငံဟိုင်ဖာမှာလည်းဒါနဲ့တိုက်ခိုက်ခဲ့တဲ့အတွက်လူတယောက်သေဆုံးပြီး၄ယောက်ဒဏ်ရာရရှိသွားခဲ့ပါတယ်။ဂျာမနီမှာတော့ဒီဖြစ်ရပ်ကိုတိုက်ခိုက်မှုလို့ရဲကမသတ်မှတ်သေးပါဘူး။ဒါပေမဲ့မကြာမီလတွေအတွက်အချမ်းဖက်တိုက်ခိုက်တဲ့အခါကားကိုလက်နဲ့ဖြစ်ဂျာမနီမှာသုံးခဲ့ကြတာပါ။ဂျာမနီကိုလာခဲ့ပြီးနိုင်ငံရေးခေါ်လိုခွင့်တောင်းခံထားသူအသက်24နှစ်အရွယ်အာဖဂန်နစ္စတန်အမျိုးသားတယောက်ကိုဒီမှုနဲ့ဆက်ဆက်လို့ရဲကဖမ်းဆီးလိုက်ပါတယ်။သူ့မှာအစွန်းရောက်အစ္စလာမ်စိတ်တက်နဲ့လှုပ်ချင်ကိုင်းရင်ပုံရှိတယ်လို့ရဲကပြောပါတယ်။အရွေးမှာတော့ဒီတိုက်ခိုက်မှုကိုအကြမ်းဖက်တိုက်ခိုက်မှုဖြစ်ရဲကပြောဆိုပြီးတိုက်ခိုက်သူလည်းသေဆုံးသွားခဲ့တယ်လို့ပြောပါတယ်။တိုက်ခိုက်သူဟာအာရဗ်စကားပြောဒရုစ်လူနည်းစုလူမျိုးဖြစ်ပြီးပြီးခဲ့တဲ့အပတ်ကမှနိုင်ငံခြားကနေအစ္စရေးကိုပြန်လာခဲ့တာဖြစ်တယ်လို့ရဲကပြောပါတယ်။ယေဘုယျအားဖြင့်တော့ဒရုစ်လူနည်းစုဟာအစ္စရေးနိုင်ငံတော်ပေါ်သစ္စာရှိသူများဖြစ်နားလည်ထားကြပြီးဒီလိုရံပြုတာလည်းအလွန်ကိုရှာပါတယ်။ဇန်နဝါရီ19ရက်နေ့ကစပြီးအစ္စရေးနဲ့ဟာမတ်စ်အဖွဲ့တို့အပြစ်ရပြီးဒါဟာအစ္စရေးမှာပထမဆုံးလူအသေးပြောက်ရှိတဲ့တိုက်ခိုက်မှုဖြစ်ပါတယ
်။ဥတည်မောင်းတဲ့သတင်းတွေကိုတင်ပြခဲ့တာပါရှင်။
အမေရိကန်အစိုးရတည်ရဲ့မူဝါဒနဲ့လက်သလောဆောင်ဝဲမှုနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ဟာအမေရိကန်လွှတ်တော်ကိုအမေရိကန်စံတော်ချိန်မတ်လ4ရက်ညပိုင်း9နာရီမြန်မာစံတော်ချိန်မတ်လ5ရက်နေ့မနေ့8နာရီမှာမိန့်ခွန်းပြောဆိုဖို့ရှိပါတယ်။သမ္မတထရမ့်မိန့်ခွန်းပြောဆိုမှုကို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာနာရီမှာတိုက်ရိုက်ထုတ်လွှင့်ပေးဖို့ရှိတယ်လို့ VOA ရဲ့ website မှာလည်းအချိန်နဲ့တပြေးညီထုတ်နှုတ်တင်ဆက်ဖို့ရှိနေပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabarmis ဖြစ်ပြီးတော့ YouTube ကတော့ youtube.com/voabarmis ဖြစ်ပါတယ်။ website လိပ်စာကတော့ barmis.voanews.com ဖြစ်ပါတယ်။မြန်မာစံတော်ချိန်မတ်လ5ရက်နေ့မနေ့8နာရီမှာ VOA ရဲ့ Facebook နဲ့ YouTube အပြင် website စာမျက်နှာမှာလည်းစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့သတင်းဆောင်မတွေနဲ့သတင်းပတ်စင်အစီအစဉ်တွေကိုဆက်တိုက်တင်ဆက်သွားပါမယ်။အရင်ဆုံးနိုင်ငံတကာသတင်းနဲ့ဆက်ရအောင်ပါ။ယူကရိန်းနဲ့ကီလိုမီတာအနိုင်ငယ်ပဲဝေးတဲ့ရူမေးနီးယားနိုင်ငံထဲမှာနေတိုးတပ်ဖွဲ့ရဲ့အစ်စ်ဖွဲ့စည်းထားတဲ့အလင်းအမြန်တုံ့ပြန်နိုင်တဲ့တပ်ဖွဲ့ဝင်တွေရဲ့အင်အားကိုစမ်းသပ်နေပါတယ်။ဒီစမ်းသပ်လက်ချက်မှုနဲ့နေတိုးတပ်ဖွဲ့ရဲ့အဆင့်ကဲပြောင်းလဲလာတဲ့ကာကွယ်ရေးမဟာဗျူဟာအကြောင်းအရှေ့ဥရောပဗျူဟာအကြီးအကဲမာရိုဆော့ဖ်ဆာဂိုဇာဒော့စ်ကသတင်းပေးပို့ထားပါတယ်။ကိုငိမ့်ချန်းကတင်ပြမှာပါ
။ယူကရိန်းနဲ့မော်ဒိုဗာနယ်စပ်ကနေကီလိုမီတာ50လောက်ပဲဝေးတဲ့ရူမေးနီးယားနိုင်ငံထဲကစမာဒန်ဒေတာမှာဥရောပနေတိုးတပ်ဖွဲ့ဝင်တွေဒီနှစ်အတွက်အကြီးဆုံးဖြစ်တဲ့ Steadfast Dad 2025စီရေးလေ့ကျင့်နေပါတယ်။နေတိုးအဖွဲ့ဝင်6နိုင်ငံကစစ်သား1000လောက်ဒီလေ့ကျင့်ခန်းမှာပါဝင်ကြပါတယ်။နေတိုးစစ်သားတွေဟာအသစ်ဖွဲ့စည်းလိုက်တဲ့မဟာမိတ်တုံ့ပြန်ရေးတပ်ဖွဲ့တွေရဲ့အင်အားနဲ့လင်မြန်မှုကိုအမေရိကန်စစ်တပ်မပါဘဲနေတိုးအဖွဲ့အရှိတ်ချမ်းမှာစမ်းသပ်လေ့ကျင့်နေတာပါ။ဒီလေ့ကျင့်မှုမှာ UK အမတ်1တပ်မကြီးကမဟာမိတ်တပ်ဖွဲ့တွေကိုဆက်လက်ဦးဆောင်နေပါတယ်။ရူမေးနီးယားအပါအဝင်ဘူလ်ဂေးရီးယားနဲ့ဂရိနိုင်ငံတွေကဒီလေ့ကျင့်ခန်းကိုလက်ခံကျင်းပပေးတာပါ။ရူမေးနီးယားကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဂရာဂီတာဘယ်က
It's very important first of all because it's the first training event when we practice deployment of allied rapid force.
မဟာမိတ်တွေရဲ့အလင်းမြန်တုံ့ပြန်မဲ့တပ်ဖွဲ့တွေကိုနေရာချထားတာကိုလေ့ကျင့်တဲ့ပထမဦးဆုံးလေ့ကျင့်ခန်းဖြစ်တာကြောင့်ဒါကအလွန်အရေးကြီးပါတယ်။ရူမေးနီးယားမှာလုပ်တဲ့အတွက်လည်းခွန်ယူပါတယ်။ကျွန်တော်တို့စစ်သားတွေတပ်ဖွဲ့တွေကြားချိတ်ဆက်လုံဆောင်နိုင်ဇွမ်းကိုလေ့ကျင့်တာဟာအရေးကြီးတဲ့ကိစ္စတစ်ခုပ
ါ။မြေပြင်ကစစ်သားတွေအတွက်တော့ဒီလေ့ကျင့်ခန်းဟာနေတိုးအဖွဲ့ရဲ့ညီညွတ်မှုကြမ်းကြမ်းခံနိုင်မှုနဲ့စွမ်းရည်တွေကိုယူကရိန်းနယ်စပ်နားမှာစမ်းသပ်တာလည်းဖြစ်ပါတယ်။ယူကရိန်းကိုပစ်တဲ့ရုရှားဒုံးကျည်နဲ့ drone အပြတ်အစီးအစိပ်ပိုင်းတွေဟာဒီဒေသတွေကိုကြာပူးပါတယ်။နေတိုးအဖွဲ့အရှိတ်ချမ်းကနေရာတွေမှာတပ်ဖွဲ့ဝင်တွေဟာရှုပ်ထွေးတဲ့တိုက်ပွဲဝင်အခြေအနေတွေနဲ့ပူးပေါင်းစစ်ချေမှုတွေကိုလေ့ကျင့်ကြပါတယ်။ဒီလေ့ကျင့်ခန်းမှာပါဝင်ဖို့စစ်ကား900ကျော်ကိုမြေပြင်ဝေဟင်နဲ့ပင်လယ်ကနေပို့ဆောင်ခဲ့ပြီးတကယ့်မြေပြင်အခြေအနေတွေမှာနေတိုးအဖွဲ့ရဲ့ပို့ဆောင်နိုင်စွမ်းကိုစမ်းသပ်ခဲ့ကြပါတယ်။ယူကရိန်းစစ်ပွဲ3နှစ်ပြည့်နဲ့လည်းတိုက်ဆိုင်လေ့ကျင့်ခဲ့ကြတာဖြစ်ပြီးတော့ယူကရိန်းစစ်ပွဲကတိုက်ပွဲတွေကစစ်ရေးဗျူဟာနဲ့စွမ်းရည်တွေကိုစင်ကဲပြောင်းလဲစေခဲ့တာပါ။ဥရောပနဲ့အာဖရိကမှာရှိတဲ့အမေရိကန်ရေတပ်ဗိုလ်ချုပ်ကြီးစတူဝတ်မန့်ချ်က
စစ်ပွဲတွေကအမြဲတမ်းလိုက်လျောညီတွေဖြစ်အောင်ပြောင်းလဲနေတာပါ drone စစ်ပွဲကလည်းဒီမှာအသစ်ထပ်တိုးထားပါတယ်နေတိုးအဖွဲ့အနေနဲ့လည်းဒါကိုသင်ယူလေ့ကျင့်နေပြီးတော့ဒါနဲ့လိုက်လျောညီတွေဖြစ်တဲ့စွမ်းရည်အသစ်တွေရအောင်လုပ်နေပါတယ
်မဟာမိတ်နိုင်ငံတွေအနေနဲ့လည်းသူတို့ရဲ့ကျွမ်းကျင်မှုတွေကိုယူလာပါတယ်လို့ရေတပ်ဗိုလ်ချုပ်ကြီးကပြောပါတယ
်
ဒါတွေကိုနေတိုးအဖွဲ့မှလုပ်နေတယ်လို့ကျွန်တော်တို့ယူလာတဲ့ပစ္စည်းကိရိယာအသစ်တွေကိုစမ်းသပ်နေပါတယ်ဒီမှာပါဝင်တဲ့နိုင်ငံတွေအားလုံးကလည်းသူတို့နိုင်ငံကရည်ရွယ်ချက်တွေနဲ့ဒီစွမ်းရည်အသစ်တွေရလာအောင်တက်တက်ကြွကြွချိုးပန်းနေပါတယ
်ဒီလေ့ကျင့်ခန်းဟာအမေရိကန်မပါဘဲဘလို့စစ်စင်ရေးလုပ်မလဲဆိုတာလေ့ကျင့်ပေးတာဖြစ်တယ်လို့ဥရောပမဟာမိတ်တွေကပြောပြီးအမေရိကန်ကတော့နေတိုးမဟာမိတ်အဖွဲ့မှာပါဖို့စိတ်ပိုင်းဖြတ်ထားစေပဲဖြစ်တယ်လို့ပြောပါတယ်ဗိုလ်ချုပ်ကြီးမန့်ချ်က
အမေရိကန်ကမူရင်းနေတိုးအဖွဲ့ဝင်ဖြစ်ပြီးတော့ရေရှည်ခေါင်းဆောင်ခဲ့သူလည်းဖြစ်ပါတယ်ကာကွယ်ရေးဝန်ကြီးဟက်ဆက်ပြောသလိုပဲတချို့အပြောင်းလဲတွေလုပ်ဖို့လိုအပ်မှာဖြစ်ပေမဲ့နေတိုးအဖွဲ့မှာတော့အမြဲပါဖို့စိတ်ပိုက်ဖြတ်ထားပါတယ
်အခုလေ့ကျင့်ခန်းမှာဆိုရင်နေတိုးအဖွဲ့ဝင်တွေဟာအရှိတ်ချမ်းကိုအင်အားဖြည့်တင်းထားပြီးဘလို့စိန်ခေါ်မှုမျိုးကိုမဆိုရင်ဆိုင်ဖို့အသင့်ရှိနေပါပြီခင်ဗျာ
ခုတော့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုကိုတင်ဆက်ပါမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရားမဝင်ရွှေ့ပြောင်းနေထိုင်သူ3000ကိုကျူဘာနိုင်ငံမှာတည်ရှိတဲ့ Guantanamo Bay အမေရိကန်ရစ်တပ်စစ်ကောင်ကိုပို့ဆောင်မှုစီစဉ်ထားပါတယ်။ ကော်ရိုနာမိုးအကျဉ်းစခန်းဟာ 9/11 အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းအကြမ်းဖက်သမားလို့တန်တရာရှိသူတွေကိုထိန်းသိမ်းခဲ့တဲ့နေရာအဖြစ်လူသိများသလိုလူအခွင့်ရေးအဖွဲ့တွေအထူးရှုံချတဲ့နေရာလည်းဖြစ်ပါတယ်။ဒီနေရာကိုအထူးသဖြင့်ဟေတီနဲ့ကျူဘာတို့ကနေအမေရိကန်ပြည်ထောင်စုကိုဝင်ရောက်ဖို့လာသူတွေကိုစီစစ်ဖို့တခါတလေအသုံးပြုပါတယ်။လုံခြုံရေးအထူးတင်းကျပ်တဲ့အကျဉ်းထောင်နဲ့အခုရွှေ့ပြောင်းဝင်ရောက်ရှိလာသူတွေကိုစီစစ်ရေးဌာနနေရာမတူပေမဲ့လို့စောင့်ကြည့်ဝေဖန်မှုတွေကတော့အထူးမြင့်မားတာပါ။ FIO ရဲ့ပုံပြရုပ်သမားမအေးသနာကျော်ရှင်းပြထားပါတယ
်။ American ပြည်ထောင်စုမှာတရားမဝင်နေထိုင်သူတွေကိုနိုင်ငံကပြန်ပို့တာတွေအကြီးအကျယ်တိုးမြှင့်ဆောင်ရွက်မယ်လို့မဲဆွယ်ကတိပြုထားတယ်။သမ္မတဒေါ်နယ်ထရမ့်ကတရားဝင်နေထိုင်ခွင့်စာရွက်စာတမ်းမရှိဘဲနဲ့ဖမ်းမိထားတဲ့သူတွေကိုကျူဘာနိုင်ငံမှာရှိတဲ့ American ရေးတဲ့စခန်း Guantanamo Bay ကိုပို့နေတာပါ
။ We have 30,000 beds.
American ပြည်သူတွေကိုချိန်ချောက်နေတဲ့အဆိုးအဝါဆုံးရာဇဝတ်မှုကျူးလွန်နေတရားမဝင်နိုင်ငံသားတွေကိုထိန်းသိမ်းမှု Guantanamo မှာအိမ်ယာနေရာ3,000ပြင်ထားပါတယ်။တချို့ကအတော်ကိုစိုးဝါတာ။တခြားနိုင်ငံတွေမှာထိန်းသိမ်းထားဖို့တောင်လွှတ်ထားလို့မရပါဘူးလို့American သမ္မတ Donald Trump ကကြေညာချက်ထုတ်ပြန်တာပါ။ဒီသမ္မတရဲ့ကြေညာချက်ကြောင့်လူခွင့်ရေးအဖွဲ့တွေရဲ့ကန့်ကွက်သံတွေကြဲကြဲလောင်လောင်ထွက်လာစေပါတယ်။ဒီလိုမျိုးဒီစခန်းတွေမှာရွှေ့ပြောင်းနေထိုင်သူတွေထိန်းသိမ်းထားတာဒါပထမဆုံးအကြိမ်တော့မဟုတ်ပါဘူး။လူအများစုအတွက်တော့ Guantanamo စခန်းဟာ2001ခုနှစ်စက်တင်ဘာ17ရက်တိုက်ခိုက်မှုကိုအဓိကစီစဉ်ခဲ့သူဖြစ်တဲ့ဆိုရယ် Khalid Sheikh Mohammed အပေါင်းဝင် 9/11 တိုက်ခိုက်မှုနဲ့ပတ်သက်တဲ့မသိငါဝယ်ကျမ်းပတ်သမားတွေထားတဲ့နေရာဖြစ်ပါတယ်။ဝေဝံသူတွေကတော့ Guantanamo ဟာလူခွင့်ချိုးဖောက်မှုတွေဆူဆူရွရွဖြစ်ပွားရနေရလဲဖြစ်တယ်လို့ဆိုပါတယ်ဒီမှာလူသိမ့်မသိရဲ့အချက်က Guantanamo ကျွန်းမှာနာမည်ဆိုးနဲ့ထင်ရှားတဲ့အကျဉ်းတောင်ဖြစ်ရွှေပြောင်းဝင်ရောက်သူတွေကိုထိန်းသိမ်းထားတဲ့စခန်းတစ်ခုကိုလည်း American ကထားရှိတာဖြစ်ပါတယ်ဒါက1990ခုနှစ်မှာ Haiti မှာကျန်းဖက်အာဏာသိမ်းလို့လူတွေထောင်တောင်းချီ American ကိုထွက်ပြေးလာကြတဲ့ကစားခဲ့တာပါသမ္မတ George H.W. Bush အဆိုအရကကွာဒနာမိုမှာဒုက္ခသည်စခန်းတစ်ခုစီစဉ်ပြီးတော့ဟေတီကဒုက္ခသည်တွေခလုံးငွေလျှောက်ထားတာကိုစီစဉ်နေချိန်မှာသူတို့ကိုထားထားဖို့ဖြစ်ပါတယ်။ပြည်လဲရေချောင်းကိုဖျက်ကျော်လာပြီးတော့ American မှာနိုင်ငံရေးခလုံးငွေတောင်းချင်တဲ့ကျူဘာနိုင်ငံသားတွေနဲ့တခြားသူထောင်ထောင်ချီကိုလည်းလမ်းမှာဖမ်းမိရင်ဒီစခန်းမှာယာယီနေရာချပေးခဲ့ပါတယ်။1999ခုနှစ်မှာတော့ Balkan ဒေသပြည်ပခါကနေထွက်ပြေးလာတဲ့ဒုက္ခသည်2000ကိုအိမ်မှာထားဖို့ American ကတခဏစဉ်းစားခဲ့တာပါ။ဒါပေမဲ့ Guantanamo Bay ဒေသကမူရင်းဒေသနဲ့ဝေးလို့နဲ့ဆိုပြီးအစီအစဉ်ပြတ်သွားပါတယ်။မကြာသေးခင်ကဆိုရင်တော့ Biden အစိုးရက Haiti ကထပ်ပြီးတော့ရွှေ့ပြောင်းလာတဲ့သူတွေကိုစီစစ်ဖို့ဒီနေရာကိုသုံးဖို့စဉ်းစားခဲ့သေးပြီးတော့ဒီအဂျင်စီကလည်းနောက်ဆုံးမှအကောင့်ထဲမပေါ်ပါဘူး။အကြမ်းဖက်မှုတန်တရာရှေ့ခံရတဲ့သူတွေထားတဲ့ Guantanamo အကျဉ်းစခန်းလိုပဲရွှေ့ပြောင်းအခြေချခြင်းတဲ့သူတွေကိုထားတဲ့စခန်းကလည်းလူမဆန်တဲ့ဥရီမဲ့အခြေအနေမှာရှိနေတယ်လို့ပြောခံရပါတယ်။နိုင်ငံတကာဒုက္ခသည်ကုညီရေးစီမံခန့်ရဲ့အစီရင်ခံစာတွေမှာလည်းတရားဥပဒေနဲ့လှုပ်ဆောင်မှုတွေမရှိတောက်သုံးဖို့တန်ရှင်းရေးမရစေဝါမလုံလောက်တာနဲ့မင်းလောင်ပိုက်ပွင့်နေရတွေကိုဒီတိုင်းထားပြီးနှိခိုင်းတယ်လို့ဖော်ပြထားပါတယ်။အခုဒီလေဂွမ်ဒနာမိုအကျဉ်းစခန်းမှာအကျဉ်းသား15ဦးဆက်လက်ပြီးတော့ချုံတောင်ထားဆဲဖြစ်ပြီးတော့ရွှေ့ပြောင်းနေထိုင်သူများလုံခြုံရေးဆောင်ရွက်ရေးစင်တာမှာတော့ဟေတီနဲ့ကျူဘာကအများစုဖြစ်တဲ့ဒုက္ခသည်အုပ်စုလေးရှိနေတာပါ။ဒါပေမဲ့တရားမဝင်ရွှေ့ပြောင်းနေထိုင်သူ3000လောက်ကိုနေရာချထားဖို့အစိုးရတိုးချဲ့အစီအစဉ်ကအမေရိကန်လူဝင်မှုကြီးကြပ်ရေးမူဝါဒကိုတည်တာတဲ့အပြောင်းလဲကြီးဖြစ်သွားစေပါလိမ့်မယ်။အမေရိကန်ပြည်တွင်းလုံခြုံရေးဝန်ကြီးခရစ်စတီနိုဝမ်ကအသစ်ရောက်လာတဲ့ရွှေ့ပြောင်းဝင်ရောက်သူတွေအားလုံးအတွက်တရားစီရင်လုပ်ငန်းစဉ်ကိုလိုက်နာမယ်လို့ပြောထားပေမယ့်သူတို့ကိုအိမ်မှာထားတာဟာအရင်ကမှတ်တမ်းမှတ်ရာတွေနဲ့ရှိထားသလိုမျိုးလူခွင့်ရေးချိုးဖောက်မှုတွေအလားတူဖြစ်လိမ့်မယ်လို့ဝေဖန်သူတွေကပြောပါရယ်။အခုထိဆိုရင်တော့ Texas ပြည်နယ်မှာရှိတဲ့လူဝင်မှုကြီးကြပ်ရေးထိန်းသိမ်းစခန်းကလူ185ဦးကျော်ကိုအဲ့ဒီစခန်းကိုလွှဲပြောင်းပို့ဆောင်ခဲ့ပြီးဖြစ်ပါလိမ့်ရှင
်။အခုလိုမှမမသိချတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့အချက်အလက်တွေနဲ့အတိအပြုသိရှိခြင်းနဲ့ဆိုရင်တော့ FIOA ရဲ့ Polygraph Web စာမျက်နှာ polygraph.info မှာတွားရောက်ကြည့်ရှုနိုင်ပါတယ်။အာဖရိကဥချိုဒေသမှာရှိကြတဲ့ကုန်သွယ်ဖက်အဖွဲ့ဝင်နိုင်ငံတွေကနိုင်ငံတကာလူသားချင်းစာနာမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့တဘာဝဘေးအန္တရာယ်ကာကွယ်ဖို့ပြင်ဆင်ရေးအစီအစဉ်တွေတိုးတက်အောင်လှုပ်ဆောင်နေကြပါတယ်။အဲ့ဒီအထက်မှာကြိုတင်တိပေးစနစ်တွေအဆင့်မြင့်တင်ရေးအဖွဲ့ဝင်နိုင်ငံတွေအကြားစီမံခန့်ခွဲမှုအားကောင်းစေရေးတွေလည်းပါပါတယ်။ဒီအကြောင်းကင်ညာနိုင်ငံနိုင်ရိုဘီမြို့ကနေ PO အထင်းတော့ဂျူမာမဟာဂါတည်င်းပေးပို့ထားတာကိုတော့ကိုခင်မောင်စိုးမင်းပြောပြထားပါတယ်။
ကမ္ဘာတဝန်းလုံးမှာရာသီဥတုဆိုးဆိုးဝါးဝါပေါက်ပြန်မှုတွေနဲ့အသားကျနေတယ်လို့ဖြစ်လာနေပါတယ်။အဲဒီလိုတက်ရောက်မှုတွေကြောင့်ကြိုတင်ပြင်ဆင်မှုအားနည်းတဲ့အာဖရိကဥကြိုဒေသလိုမျိုးမှာဆိုရင်အပြည့်အစည်းအထူးအကိုက်တွေများပြားတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။ဒါကြောင့်ဒေသတွင်းရှစ်နိုင်ငံနဲ့ဖွဲ့စည်းထားတဲ့ IGAD ကုန်သွယ်ရေးအဖွဲ့အနေနဲ့ရာသီဥတုပြောင်းလဲမှုကြောင့်ပျက်စီးဆုံးရှုံးလာနိုင်တာတွေကိုအ ਨੇ ဆုံးဖြစ်အောင်ကြိုတင်ပြင်ဆင်လှုံ့ဆော်ရေးအစီအစဉ်တွေပုံမှန်တို့တဲ့အောင်ရေးဆွဲလာကြပါတယ
် We are trying to provide guidance
IGAD ဖွဲ့ကြီးဟာဖွဲ့ဝင်နိုင်ငံတွေရဲ့ဒေသဆိုင်ရာအပြောင်းလဲမျှော်လင့်ချက်ဖြစ်ကြတယ်ရာသီဥတုဆိုင်ရာအချက်အလက်တွေဖွံ့ဖြိုးတိုးတက်မှုဆိုင်ရာဖြည့်ရှင်းမှုလမ်းညွှန်မှုတွေကိုပံ့ပိုးပေးနိုင်အောင်ကြိုးပမ်းနေပါတယ
်ဒါအပြင် IGAD အဖွဲ့အနေနဲ့တဘာဝဘေးအန္တရာယ်မကျရောက်မီအဖွဲ့ဝင်နိုင်ငံတွေနဲ့တခြားမိဖက်အဖွဲ့အစည်းတွေကိုလိုအပ်တဲ့ကြိုတင်လှုံ့ဆော်မှုအစီအစဉ်လမ်းပြမြေပုံကိုပံ့ပိုးထားပါတယ်အဲ့ဒီအတွက်ကင်ညာနိုင်ငံနိုင်ရိုဘီမြို့မှာရှိတဲ့ IGAD အဖွဲ့ရဲ့ရာသီဥတုကြိုတင်ခန့်မှန်းရေးနဲ့အသုံးချမှုစင်တာ CPAC မှာရှိတဲ့ဝန်ထမ်းတွေကတဘာဝဘေးအန္တရာယ်စောင့်ကြည့်တာအချက်အလက်ကောက်ယူတာနဲ့ကြိုတင်အချက်ဘေးအညွန့်တွေကိုခွဲခြားစိတ်ဖြာစတာတွေလှုံ့ဆော်ကြပါတယ်အဲ့ဒီနောက်တွဲရှိချက်တွေကိုအဖွဲ့ဝင်နိုင်ငံတွေကိုဆက်သွယ်ပြီးအကြံပေးတာသတိပေးတာနဲ့အချက်ပေးတာတွေလှုံ့ဆော်ကြပါတယ
် Since all major hazards within our region are
ကျွန်တော်တို့ဒေသတွင်းဖြစ်ပွားတဲ့အဓိကကြတဲ့သဘာဝဘေးအန္တရာယ်တွေဟာရာသီဥတုနဲ့ဆက်ဆက်နေပါတယ်ဒါကြောင့်ရာသီဥတုဆိုင်ရာကြိုတင်သတိပေးချက်စနစ်တက်ဆင်လိုက်ရင်အန္တရာယ်ကိုကာကွယ်နိုင်ပါလိမ့်မယ်
ဒီလိုအခြေအနေတွေကိုကြိုတင်ကာကွယ်ရေးလှုံ့ဆော်ဖို့အတွက်ကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ် WFP နဲ့ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေး FAO တို့အပါအဝင်ဒေသဆိုင်ရာနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီး IGAD အဖွဲ့အနေနဲ့ကြိုတင်ကာကွယ်ရေးအစီအစဉ်တွေအကောင်အထည်ဖော်နေပါတယ်FAO အဖွဲ့ကကင်ညာနိုင်ငံဆိုင်ရာတာဝန်ခံဟာမစ်စီဝီလျံကရာသီဥတုပြောင်းလဲမှုဟာအာဖရိကရဲ့စားနပ်ရိက္ခာထုတ်လုပ်မှုကိုထိခိုက်နေတယ်လို့ပြောပါတယ်
။ It has also affected our levels of trade
ဒီဖြစ်စဉ်ကကုန်သွယ်မှုအဆင့်အားလုံးနဲ့စနစ်တွေအကုန်လုံးကိုထိခိုက်လာပါတယ်။ဆိုလိုတာကအာဟာရရှိတဲ့အစားအစာတွေကိုထုတ်လုပ်မှုအလုံးစုံကိုကျဆင်းကုန်ပါတယ
်။ဒီအတွက်အနာဂတ်ဘေးအန္တရာယ်ကာကွယ်ရေးကြိုတင်ပြင်ဆင်မှုအစီအစဉ်ချမှတ်လှုံ့ဆော်တာကသာဒေသတွင်းသီးနှံထုတ်လုပ်ရေးအစီအစဉ်ကိုထောက်ကူပြုလိမ့်မယ်လို့လည်းသူကပြောပါတယ်။IGAD အဖွဲ့ကြီးရဲ့ဒေသဆိုင်ရာ Program Manager Abdim Hong ကလည်းကြိုတင်ကာကွယ်ရေးလှုံ့ဆော်တာကသာဒေသတွင်းအစိုးရတွေနဲ့အတိုင်းဝိုင်းအတွဲအရှုံးမရှိအကျိုးရှိစေတယ်လို့ပြောပါတယ
် If the risk as you anticipate
ခင်ဗျားတို့အနေနဲ့မျှော်လင့်ထားတဲ့အတိုင်းတဘာဝဘေးအန္တရာယ်နဲ့ကြုံရအောင်တော့လူမှုအတိုင်းဝိုင်းတစ်ခုလုံးအတွက်စီးစိမ်ဥစ္စာပိုင်ဆိုင်မှုတွေတမွေးဝမ်းကြောင်းမှုတွေအားလုံးဟာကြီးမားတဲ့ကတ်ဆိုးကြီးကိုရှောင်နိုင်လိုက်ပြီလို့ဆိုလိုနိုင်ပါတယ်
။အာဖရိကဥကြိုဒေသဟာဆိုရင်အသေးအပြောက်များတဲ့ရေကြီးတာမိုးကောင်တာအပါအဝင်ဆိုးရွားတဲ့ရာသီဥတုဆိုင်ရာတဘာဝဘေးအန္တရာယ်ကိုမကြာခင်နှစ်တွေကကြုံတွေ့ခဲ့ရပါတယ်။ဒေသဆိုင်ရာအပြောင်းလဲအတွက်တဘာဝဘေးအန္တရာယ်ကိုမဖြစ်ခင်ကြိုတင်ဆောင်ရွက်တာကလူမှုအတိုင်းဝိုင်းတစ်ခုလုံးကိုစိုးစိုးဝါးဝါးတက်ရောက်စေတဲ့အခြေအနေတွေကနေအတတ်နိုင်ဆုံးအကာအကွယ်ပေးနိုင်တယ်လို့ကျွမ်းကျင်သူတွေကပြောဆိုနေကြပါတယ်ခင်ဗျာ
VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းဘတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့အင်တာနက်ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ခုတော့ပြည်တွင်းသတင်းတွေပဲဆက်ကြရအောင်ပါရန်ကုန်မှာပုဂ္ဂလိကဆေးရုံတချို့အရာရေးပိတ်တဲ့ကြောင်းကြေညာပါတယ်ဆေးရုံပြင်ဆင်ဖို့အတွက်ဆိုတဲ့အကြောင်းပြချက်မျိုးပြောထားပေမဲ့လို့လည်းဘယ်အချိန်ဆေးရုံလုပ်ငန်းတွေပြန်လည်ပတ်နိုင်မလဲဆိုတာကိုတော့ကြေညာမထားပါဘူးရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုစံကျော်ပြောပြထားပါတယ
်ရန်ကုန်တိုင်းမရန်ကုန်မြို့နယ်တမိုင်းလမ်းဆောင်မှာဖွင့်လှစ်ထားတဲ့တမိုင်းအထွေထွေယောဂအထုကူဆေးရုံကိုပြင်ဆင်မွမ်းမံဖို့အတွက်ဆိုပြီးမလ၁ရက်နေ့ကစလို့ပိတ်မဲ့အကြောင်းကြေညာပါတယ်ဆေးရုံကိုဘယ်ချိန်မှပြန်လည်ပတ်နိုင်မလဲဆိုတာမသိရသေးကြောင်းဝန်ထမ်းတူဦးက VOA ကိုပြောပါတယ
်ချိန်ပိတ်တာတော့မသိရသေးဘူးရှင်ဘယ်ချိန်ထိလဲတော့လေဒီမှာဟိုဘယ်လိုပြောမလဲဝန်ထမ်းနေလည်းတိတ်ပြီးတော့မရှိဘူးဘလူးနာလည်းမရှိဘူးဘာမှစာပေဖွင့်ထားတာမရှိတော့လေဟုတ
်ရန်ကုန်မြို့မှာဖွင့်လှစ်ထားတဲ့ပုဂ္ဂလိကဆေးရုံတွေက6ခုထက်မနည်းကိုယာယီပိတ်သိမ်းမယ်လို့ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကသတင်းတွေထွက်ပေါ်ခဲ့ပါတယ်အဲ့ဒီအထက်မှာနာမည်ကြီးလူသိများတဲ့ပုဂ္ဂလိကဆေးရုံကြီးတွေလည်းပါဝင်ပါတယ် အခုရာကြီးပိတ်ထားမဲ့အကြောင်းကြေညာထားတဲ့ပုဂ္ဂလိကဆေးရုံတွေထဲမှာအခြေခံတဲ့လူလက်တန်းစာတွေအဓိကအားထားပြီးပြသနေတဲ့ရန်ကုန်တိုင်းရွှေပြည်သာမြို့နယ်ကကောင်းစုအောင်ဆေးရုံလည်းပါဝင်ပါတယ်။မလာတရက်နေ့ကစပြီးခဏခဏပိတ်ထားမယ်လို့ဆေးရုံဘက်ကကြေညာထားပြီးဆေးကန်းကိုတော့ဆက်ပြီးဖွင့်ထားတယ်လို့ဝန်ထမ်းတဦးကပြောပါတယ်။
ဟာလောလောဆယ်ယာကြီးပိတ်လိုက်ပြီမို့လို့နော်အဲ့တော့ညီမတို့လည်းအတိအကျပြောလို့မရသေးဘူးမာယာကြီးပိတ်ထားဆိုတော့လေအတိအကျမပြောသေးလို့နော်ကောက်ဆောင်ဆေးကမှမှာပူကင်ဆက်လုပ်လို့ရရင်နော
်ပုတ်ကလစ်ကဆေးုံတချို့ယာကြီးပိတ်သိမ်းထားတဲ့အခြေအနေနဲ့ပတ်သက်လို့ကျန်းမာရေးဝန်ကြီးဌာနကတစုံတရာထုတ်ပြန်ထားတာမျိုးမရှိသေးပါဘူးပြီးခဲ့တဲ့2022ခုနှစ်ကစပြီးရန်ကုန်မန္တလေးနဲ့မော်လမြိုင်မှာရှိတဲ့ပုတ်ကလစ်ကဆေးုံတချို့ကိုတော့အရက်ဖက်အာနာဖီဆန်ရေးလှုပ်ရှားမှု CDM ဝန်ထမ်းခန့်တာရဲဆိုတဲ့အကြောင်းပြချက်နဲ့ယာကြီးပိတ်သိမ်းတာမျိုးရှိခဲ့ပူပါတယ်မြန်မာနိုင်ငံမှာလုပ်ငန်းလိုင်စင်ခွင့်ပြုထားတဲ့ပုတ်ကလစ်ကဆေးုံ295ရုံရှိတယ်လို့စစ်ကောင်စီရဲ့ကျန်းမာရေးဝန်ကြီးဌာနကဖော်ပြထားပါတယ်လုပ်ငန်းလိုင်စင်စည်းကမ်းတွေလိုက်နာပို့ပြက်ကွက်တဲ့ကျန်းမာရေးလုပ်ငန်းတွေကိုအရေးယူလာပြီးပြုလုပ်နေတယ်လို့ပြီးခဲ့တဲ့2024ခုနှစ်မေလ1ရက်နေ့ကပြုလုပ်ခဲ့တဲ့မြန်မာနိုင်ငံပုတ်ကလစ်ကဆေးုံများအသင်းအစည်းအဝေးမှာဒေါက်တာတက်ခိုင်ဝင်းကပြောခဲ့ပါတယ်ပုတ်ကလစ်ကဆေးုံတွေမှာကျန်းမာရေးစောင့်ရှောက်မှုပေးနေသူတွေဟာတက်တန်းရှိတဲ့သတ်မှတ်လိုင်စင်ရှိရမှာဖြစ်ပြီးတည်ဆဲဥပဒေနဲ့ညီစွန်းထားသူတွေမဖြစ်စေရေးကိုလည်းစီစစ်ဆောင်ရွက်နေတယ်လို့စစ်ကောင်စီရဲ့ကျန်းမာရေးဝန်ကြီးကပြောထားပါတယ်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့တပြိုင်တည်းရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြည့်ကြပါလေ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
ထိုင်းနိုင်ငံချင်းရိုင်းနဲ့အယုဒ္ဓယခရိုင်တို့ကနေနှစ်ရက်တာအတွင်းစိတ်ကြွဆေးပြ73တန်ဖမ်းဆီးရမိခဲ့ပါတယ်ပြီးခဲ့တဲ့6လတာအတွင်းမွေးရမောင်ခိုးရီနဲ့တိုက်ပွဲပေါင်း24ကြိမ်ရှိခဲ့ပြီးတော့တန်ရရှိသူ100နီးပါးနဲ့အတူမွေးဆေးဝါးမျိုးစုံဖမ်းမိထားတယ်လို့ထိုင်းနယ်ကြားဆောင်သက်ကသတင်းထုတ်ပြန်ပါတယ် VOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံမှာမွေးရဆေးဝါးတွေအများဆုံးဝင်ရောက်လာနေတဲ့ထိုင်းမြောက်ပိုင်းချင်းရိုင်းခရိုင်တွင်းမှာဖေဖော်ဝါရီလ28ရက်နေ့ညမလာတရက်နေ့မနေ့အစောပိုင်းတနအီအကျော်ချိန်လောက်မှာပဲကားသုံးစီးနဲ့တည်ဆောင်လာတဲ့စိတ်ကြွဆေးပြား၈တန်းဖမ်းမိခဲ့ပါတယ်။ထိုင်းနိုင်ငံအတွင်းပိုင်းစုကိုတိုင်းခရိုင်ကိုမောင်းနှင်လာတာဖြစ်ပြီးအဲ့ဒီကားသုံးစီးထဲမှာအသက်20ကျော်အရွယ်အမျိုးသား5ဦးနဲ့14နှစ်အရွယ်အမျိုးသမီး2ဦးကိုလည်းဖမ်းဆီးစစ်ဆေးနေကြောင်းချင်းရိုင်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။မလာ၂ရက်နေ့ကတော့ချင်းမိုင်ခရိုင်ထိုင်းမြန်မာနယ်စပ်ချင်းနှောင်းမြို့နယ်ဘက်ကနေလာတဲ့ပြောင်းမှုတင်တဲ့ကားကြီးတစ်စီးဟာအယုဒ္ဓယခရိုင်ထဲကိုဝင်ရောက်ချိန်မှာပြောင်းမှုထဲမှာဖွက်ပြီးတည်လာတဲ့စိတ်ကြွဆေးပြား၅တန်းကိုလည်းဖမ်းမိခဲ့ပါတယ်။ဒီမူရဆေးဝါးတွေအားလုံးပေါက်မယ်ဆိုရင်တော့ကာလတန်ဖိုးဘတ်ငွေတန်ပေါင်း1000ကျော်တန်ဖိုးရှိပါတယ်။ချင်းရိုင်ခရိုင်ဖားမောက်နယ်ခြားဆောင်တပ်ကသတင်းထုတ်ပြန်ရမှာတော့2024ခုနှစ်အောက်တိုဘာလကနေမတ်လဇန်အထိ6လအတွင်းမှာစိတ်ကြွဆေးပြား68တန်း9သိန်းကျော်ဘိန်းဖြူ143ကီလိုနဲ့မူးယစ်ဆေးဝါးနဲ့ဆက်နွယ်သူတရခံ182ယောက်ကိုဖမ်းဆီးအရေးယူခဲ့ပြီးထိုင်းမြန်မာနယ်စပ်မှာတိုက်ပွဲပေါင်း24ကြိမ်ဖြစ်ခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲတွေအတွင်းမူးယစ်ကုန်ကူးသူ10ဦးကိုလည်းအသေးဖမ်းမိခဲ့တယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်။အခုလိုမျိုးမူးယစ်ဆေးဝါးတွေဖမ်းမိနိုင်တာနဲ့ပတ်သက်လို့ဖားမောက်နယ်ခြားဆောင်တပ်ရဲ့တပ်မှူးမစ္စတာကီတကွန်ချန္ဒရာကပြောသွားခဲ့တာကတော့
ဒီကံနဲ့ကြီးတော့ဟိုင်ဘာကိပနီမှန်ပဲความสําเร็จนะครับแล้วก็หากก็ไปได้เนี่ยก็จะทํามาซึ่งความสุขเสียกับ
အခုလိုမျိုးမူးယစ်ဆေးဝါးတွေဖမ်းမိတာတွေနဲ့အောင်မြင်မှုတွေရနေတာဟာနေမြေကန်လူတို့နဲ့တပ်ဖွဲ့ဝင်တွေရဲ့ပူးပေါင်းလှုပ်ဆောင်မှုတွေကြောင့်ဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့အနာဂတ်မျိုးဆက်တွေကိုဖျက်ဆီးနေတဲ့မူးယစ်ဆေးဝါးတွေကိုရှင်းလင်းရအောင်နေကြတလျှောက်ကတရင်တပ်ဖွဲ့တွေအနေနဲ့အသင်ဖြစ်နေပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ချင်းမိုင်ခရိုင်မဲအိုင်းမြို့နယ်ထဲမှာကင်းလဲနေတဲ့အမှတ်3နေကြားဆောင်တပ်3236ရိန်းဂျာတပ်ဖွဲ့ဝင်တွေအနေနဲ့မြန်မာဘက်ခြမ်းကလာတဲ့မူးယစ်လက်နက်ကိုင်15ဦးခန့်ဟာဖေဖော်ဝါရီလ9ရက်နေ့တုန်းကလည်းမြန်မာနယ်ကြားနဲ့ကီလိုမီတာ400လောက်အကွာမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးမူးယစ်မောင်ခိုသမား3ဦးကိုအသေးဖမ်းမိခဲ့တယ်လို့ ICE မူးယစ်ဆေးဝါးကီလို200နီးပါးနဲ့စိတ်ကြွဆေးပြားတန်းကျော်ကိုလည်းဖမ်းမိခဲ့ပါတယ်ရှင်
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုလှိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်သံ line နဲ့ကျွန်တော်တို့ VOA မြန်မာပိုင်း internet ဆိုင်မနာနောက်တော့လူမှုကွန်ရက်ဆိုင်မနာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မနာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လှိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOA မြန်မာညာချမ်းရေဒီယိုအစီအစဉ်ကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10နာရီကနေ17နာရီအထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။ VOA American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါတောသားရှင်များရှင် FOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေဆက်လက်ထုတ်လွှင့်နေပါတယ်အရင်ဆုံးတွေ့ဆုံမြင်မြန်ခံတင်ဆက်ပါမယ် American Congress လွှတ်တော်မှာမြန်မာစစ်တပ်အပေါ်ကဘာလွမ်းချုံလက်နက်ပိတ်ဆို့တာမျိုးအရေးယူနိုင်ဖို့ကြိုးစားနေသလိုလာမယ့်လပိုင်းတွေထဲမြန်မာနိုင်ငံဆိုင်ရာအဲ့ဥပဒေ Burma Act ရဲ့နောက်ဆက်တွဲ Brief Burma Act လို့မြန်မာအရေးဥပဒေကြမ်းတွေဆွေးနွေးနေဖို့ပြန်လည်တင်သွင်းတာမျိုးမြင်ရဖို့ရှိတယ်လို့မြန်မာအရေးလှုပ်ရှားနေသူတွေကပြောပါတယ်သမ္မတထရမ့်အစိုးရကအမေရိကန်ရဲ့နိုင်ငံရချအကူအညီတွေပြန်လည်သုံးသပ်နေတာကြောင့်မြန်မာအရေးထောက်ပံ့မှုမှာဆိုင်းငံ့တာတွေရှိပေမဲ့လို့လည်းလွှတ်တော်မှာတော့မြန်မာအရေးဆက်လက်အားကောင်းနေစေပဲလို့လှိလာသူတွေကသုံးသပ်ကြပါတယ်။ဒါပေမဲ့သတိထားစောင့်ကြည့်ပြီးတော့ဆက်လက်တိုက်တွန်းနေဖို့လိုတယ်လို့လည်းဆိုပါတယ်။ဒီသတင်းမှမင်းမြန်ခန့်အစီအစဉ်မှာကိုငင်းချိုင်းအေးစုစီတင်ပြထားပါတယ်
။အမေရိကန်စိုးရသည့်ရဲ့ပြည်တွင်းအကျိုးစီးပွားကိုပိုးရှိရှိလို့တဲ့နိုင်ငံရေးဘူဟာရအပြောင်းလဲကြောင့်မြန်မာပါဝင်ကမ္ဘာတဝန်းကအရေးကိစ္စတွေရဲ့ခင်းကျင်းနေဟာလာပိုင်းအတွက်မှာပဲတမုတ်ချင်းပြောင်းလဲလာနေတယ်လို့လေလာသူတွေကတနည်းတစ်ပြက်တည်းထောက်ပြကြပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံကြီးမှာအစိုးရလွှတ်တော်နဲ့အဓိကပါတီကြီးနှစ်ခုလုံးရဲ့ထောက်ခံမှုကိုနှစ်ပေါင်း30ကျော်အစင်တစိုက်လို့တိဆောက်ရယူလာခဲ့တဲ့မြန်မာဒီမိုကရေစီအရေးဟာဥပဒေပြုလွှတ်တော်မှတ်တွေကြားမှာတော့ဆက်လက်အသိမှတ်ပြုမှုကအထိုက်လျောက်ဆက်ရှိနေရလို့ဆိုကြပါတယ်။ Campaign for a New Myanmar အဖွဲ့ကဖူးဆောင်ညွှန်ကြားမှု Simon Billiness ကတော့ခုတော့သတ်တော်မှာလှုပ်ရှားဆောင်ရွက်နေတဲ့အခြေအနေကိုခုလိုပြောပါတယ
် We're getting you know 10 to 20 meetings a week with different congressional offices ဘုရားယုံနေတဲ့ဘက်ကစီဝေးဆေးဂျင်ကနေဂျင်းတစ်ဆယ်လောက်အထိလုပ်နေပါတယ
်ဒီလိုဆွေးနွေးတာကအရန်အကျိုးရှိပါတယ်ကွန်ဂရက်ကနေမြန်မာဒီမိုကရေစီလှုပ်ရှားမှုကိုထောက်ခံတဲ့လှုပ်ဆောင်မှုတွေပို့ပြီးတော့တွေ့ရတော့မယ်လို့မျှော်လင့်ပါတယ်ဒါမဲ့လပိုင်းနဲ့ Brave Burma Act နဲ့ Ranger လူမျိုးတွန်းတပ်ဖြတ်မှုတာဝန်ခံမှုနဲ့ကာကွယ်ရေးဥပဒေကြမ်းကိုပြန်လည်တင်သွင်းတာကိုတွေ့ရမယ်လို့ထင်ပါတယ်ဒီနှစ်ခုကစစ်ကောင်စီစစ်တပ်ပေါ်ထိုးနှက်နိုင်မှာပါဒီဥပဒေကြမ်းကိုပါတီနှစ်ရက်လုံးကထောက်ခံမှုပေးပြီးတော့သက်ဆိုင်ရာကော်မတီကတစ်ဆင့်ပူးတွဲတင်သွင်းနိုင်ဖို့တိုက်တွန်းသွားမှာပါအောက်လွတ်တော်နောက်အထက်လွတ်တော်ကတစ်ဆင့်သမ္မတထရန့်ရဲ့စပွဲပေါ်အထိဒီဥပဒေတွေရောက်အောင်ပူးပေါင်းဆောင်ရွက်သွားမှာပါအခုလောလောဆယ်နောက်တစ်ခုလုပ်နေတာကမြန်မာစစ်တပ်ပေါ်တကဘာလုံးလွှမ်းခြုံတဲ့လက်နက်ပိတ်ဆို့မှုကိုတောင်းဆိုထားတဲ့အောက်လွတ်တော်ဆုံးဖြတ်ချက်106အတွက်ပူးတွဲတင်သွင်းထောက်ခံသူတွေထပ်တိုးရဖို့လှုပ်ဆောင်နေပါတယ်ဒါကနယူးယောက်အထက်ပိုင်းက Republican အမတ် Gloria Dinni နဲ့ Texas San Antonio က Democrat Joaquin Castro တို့ဦးဆောင်ပြီးတော့ပါတီနှစ်ရလုံးပါဝင်တဲ့အရေးယူဆောင်ရွက်ချက်တစ်ခုပ
ါ Washington DC အခြေစိုက်ပြီးတော့မြန်မာအရေးထဲထဲဝင်ဝင်ဆောင်ရွက်နေတဲ့နောက်ထပ်အဖွဲ့တစ်ခုဖြစ်တဲ့Chin Association of Maryland CM အဖွဲ့ကဥဆောင်နှင်ကြိုင်းမှုဇို၃ဘုံကတော့သမရနဲ့အစိုးရအဖွဲ့ရဲ့အကောင့်ထဲပုံမှုပိုင်းမှာအခြေအနေအမျိုးမျိုးဖြစ်လာနိုင်ပေမဲ့လွှတ်တော်မှာမြမရေးဥတွေကျန်းတွေပြန်လဲဆွေးနွေးတင်ပြတာကကောင်းတယ်လို့ရှုမြင်ပါတယ
်လွှတ်တော်မှာတင်ပြဖို့ဒါဘီလ်လို့ခေါ်တယ်လေလွှတ်တော်မှာတင်ပြဖို့ဆိုတော့အဲ့လိုမျိုးတင်ပြတာဟာကတော့ကျွန်တော်မျှော်လင့်ချက်ရှိပါတယ်ဒါပေမဲ့အတီးပြုတ်ဖို့ဆိုတော့ဟာကျတော့အဲ့ဒါက process ကတက္ကန်တော့ပေါ့နော်အဲ့ဒီတင်ပြပြီးတဲ့ခါကျရင်နိုင်ငံချဲကြီးကော်မတီ foreign relations committee ကိုရောက်သွားမယ်အဲ့ဒီကော်မတီကနေအတီးပြုတ်မှာပဲဒါလက်မထိုးပြီးအဲ့ဒါပြီးမှာပဲတမတဟို Trump C ကိုရောက်သွားမယ်တမတ Trump ကနေသူဟို veto လုပ်ချင်လုပ်နိုင်တယ်ဒါမှမဟုတ်သူအတီးပြုတ်နိုင်တယ်အဲ့ဒါမှာပဲဥပဒေ Burma Act လို့ဖြစ်သွားမယ်ဆိုတော့ထွတ်တော်မှာတင်ပြတယ်ဆိုတော့ဟာအဆင့်ကတော့ကျွန်တော်မှပြောလင်းချက်ရှိပါတယ်
ဒီလိုဥပဒေကြမ်းတွေဆွေးနွေးတင်သွင်းတာတွေရဲ့အကျိုးသက်ရောက်မှုကိုတော့ Simon Billiness ကအခုလိုရှင်းပြပါတယ
်။ The Brave Burma Act will put more pressure
Brave Burma Act ဟာမြန်မာစီးပွားရေးဘဏ်ပေါ်မှာပိတ်ဆို့မှုတွေကောင်ထည်ဖော်ဖို့နဲ့စစ်တပ်အတွက်လေရင်စီရောင်းချတဲ့နိုင်ငံခြားကုမ္ပဏီတွေအပေါ်မှာအရေးယူဖို့အစိုးရအပေါ်ဖိအားပိုပေးလာနိုင်မှာပါ။ဒါပြင်မြန်မာရေးရမူဝါဒတွေအတွက်အထူးညှိနှိုင်းရေးမှုတူခန့်အပ်ဖို့နိုင်ငံခြားရေးဌာနကိုဖိအားပေးလာနိုင်မှာပါ။ဒီလိုခန့်အပ်နိုင်ရင်မြန်မာဒီမိုကရေစီလိုရှာမှုကိုထောက်ပံ့ပေးမဲ့အမေရိကန်အစိုးရရဲ့လှုပ်ဆောင်မှုတွေကိုအရှိန်မြှင့်ပေးနိုင်မှာပါ။ရွန်ဂျာနာဆက်ဆက်တာကတော့မြန်မာစစ်တပ်ကိုနိုင်ငံတကာဥပဒေအရလူမျိုးတုံးတပ်ဖြတ်မှုနဲ့ကြေကြေပြန့်ပြန့်ကျူးလွန်နေတဲ့ရာဇမှုတွေအတွက်တာဝန်ခံစေဖို့အမေရိကန်ဆိုရပေါ်ဖိအားပေးနိုင်မှာပါ။ဒါအပြင်မြန်မာနိုင်ငံအပြင်ရောက်နေတဲ့ရွန်ဂျာဒုက္ခသည်တွေအတွက်ငွေကြေးထောက်ပံ့မှုပိုခွင့်ပြုဖို့လည်းပေါ်ပါမယ်
။ဒါ outside of Burma
ဒါရီပြင်မြန်မာအရေးတုံးအားပေးလှုပ်ဆောင်နိုင်ဖို့အတွက် Republican ရော Democrat Party နှစ်ရလုံးကအထက်နဲ့အောင်လွှတ်တော်အမတ်တွေပူးပေါင်းဖွဲ့စည်းထားတဲ့ Vermont Caucus အဖွဲ့မှလည်းအဖွဲ့ဝင်တွေတိုးလာနေတယ်လို့Simon Billiness ကပြောပါတယ
် Port for Burma is remains strong
မြန်မာနိုင်ငံတို့ထောက်ခံမှုကအခိုင်အမာရှိနေတုံးပါပဲ Congress မှာပါတီနေတဲ့လုံကဆက်ထောက်ခံပေးနေပါတယ်ခုဆိုရင် Congress မြန်မာရေးရအဖွဲ့ Burma Caucus မှာအဖွဲ့ဝင်18ဦးအထိတိုးလာပါတယ်မကြသေးခင်ကပဲအော်လော့တော်မတ် Jim McGovern Now Tim Kennedy သူတို့နောက်လုံကဒီမိုကရက်ကိုယ်စားလှယ်တွေပါ Now Indiana ပြည်နယ်ကမြန်မာနယ်ဝါတွေအများပြားနေထိုင်တဲ့မဲဆန္ဒနယ်မှာအသစ်နိုင်လာတဲ့ Republican ကိုယ်စားလှယ် Jefferson Sharif တို့ထပ်တိုးလာခဲ့ပါတယ်။ Congress မှာကျွန်တော်တို့ရဲ့မိတ်ဆွေတွေထောက်ခံသူတွေဟာတိုးပွားလာနေတဲ့အထက်မှာ Democrat ရော Republican ပါပေါ့မှာတယ်။သူတို့တွေကအများပြားဟာ Democracy တို့ရှာမှုကိုဆက်လက်ထောက်ခံဖို့စိတ်အားထက်သန်ကြပါတယ်
။ The Democracy Movement
တစ်ဖက်မှာလည်းလွှတ်တော်မှာတကယ်လက်တွေ့လှုပ်လှုပ်ရတဲ့ Sub Committee တွေမှာလူသစ်တွေဝဲလာတာဖြစ်လို့စောင့်ကြည့်ပြီးဆက်လက်တိုက်တွန်းနေဖို့လိုတယ်လို့ဇိုတုံးမုံကတော့ထောက်ပြပါတယ
်အဲ့ဒီနိုင်ငံချေးကော်မတီမှာသူတို့ဖွဲ့တာကမကြသေးဘူးပို့ပြီးတော့အရေးကြီးတဲ့ဟာကအဲ့ဒီအောက်လွှတ်တော်ပဲဖြစ်ဖြစ်အထက်လွှတ်တော်ပဲဖြစ်ဖြစ်ဆပ်ကော်မတီဆိုတော့ဟာရှိတယ်ကျွန်တော်တို့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ကော်မတီက Asia Pacific Region အဲ့ကနေ kind တယ်သူတို့ကဖွဲ့ဆပ်ကော်မတီကဩကထားတွေကတော်တော်လေးအရေးကြီးတယ်ဥပမာဒီ సీ နေမှာဆိုရင် సబ్ కమిటీ ရဲ့ మెజారిటీ లీడర్ က చైర్మన్ က సెనేటర్ పిట్ రికెట్స్ သူက ఒమహా ကပြီးတော့ဒီ హౌస్ မှာဆိုရင် కాలిఫోర్నియా က కాంగ్రెస్ వుమెన్ యాంగ్ కింబో เนาะဟိုတနေ့ကလည်းကျွန်တော်တွေ့တယ်ဆိုတော့သူတို့ကအခုအလုပ်ဆက်ဝင်တာမကြသေးဘူးဒါကြောင့်မို့နည်းနည်းတော့ဆောင်ကြည့်ဖို့လိုမယ်တစ်ချက်ပြီးတော့ကျွန်တော်တို့စီယုံလုံးဆောင်မှု advocacy များများပို့လို့ဖို့လိုမယ်
ဒီအချိန်မှာသမရထရန့်အစိုးရလက်ထက်ချင်းကပ်မှုမှန်ဖို့ကအစိုးရရဲ့နိုင်ငံခြားရေးမူဝါဒနဲ့ကိုက်ညီအောင်ပြင်ဆင်ထားဖို့လိုတယ်လို့လည်း Simon Billiness ကအကြံပြုပါတယ
် The way to look at this under the Trump administration is
Trump ဆိုရခင်မှာဒီကိစ္စကိုဘယ်လိုကန်တွယ်တင်တယ်လဲဆိုတော့ရှစ်တော်အရှာတစ်ခုလုံးကအမေရိကန်ရဲ့အမျိုးသားလုံခြုံရေးအကျိုးစီးပွားအတွက်ဆိုပြီးမြင်သာအောင်တင်ပြဖို့လိုပါတယ်မြန်မာဒီမိုကရေစီလှုပ်ရှားမှုကိုအမေရိကန်ကထောက်ခံပေးတာကစစ်တပ်ပေါ်တရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုတံပြန်တဲ့နိလန်တစ်ခုဖြစ်တယ်ဆိုတဲ့အကြောင်းပြချက်ကောင်းတစ်ခုရှိတယ်လို့ကျွန်တော်ထင်ပါတယ်။ဒါကြောင့်မြန်မာနိုင်ငံရဲ့အရက်ဖတ်လူမှုအဖွဲ့အစည်းတွေအနေနဲ့အမေရိကန်ဆိုရနဲ့လက်တွဲဆောင်ရွက်နိုင်ဖို့ကြိုးစားတဲ့အခါမှာစစ်တပ်ကိုဆန့်ကျင်တဲ့တိုက်ပွဲမှာဒီမိုကရေစီလှုပ်ရှားမှုကိုထောက်ခံတာဟာဒေသတွင်းမှာအမေရိကန်ရဲ့ဩဇာလွှမ်းမိုးမှုကိုမြှင့်တင်ပေးပြီးတော့တရုတ်ဆိုရကိုတံပြန်နိုင်မယ်ဆိုတဲ့အကြောင်းပြချက်ကိုပြသဖို့လိုပါတယ်။ဒါကြောင့်အစိုးရကိုဆက်ဆံတာမှာဖြစ်ဖြစ်လွတ်တော်မှာ Republican အမတ်တွေနဲ့ထိတွေ့ရမှာဖြစ်ဖြစ်ဒီကိစ္စကိုချပြရမယ်လို့ထင်ပါတယ
်။ In their relationships with Republicans in Congress.
ဒီလို American နိုင်ငံကြီးမူဝါဒနဲ့ချိန်ချဖို့လိုတယ်ဆိုတာကိုဇိုတုံးမုံကလည်းသဘောတူပါတယ်။မိပညာအကူအညီနဲ့လက်တွေ့ထိရောက်တဲ့ပိတ်ဆို့အရေးယူမှုတွေကိုဦးစားပေးတဲ့လို့သူကအကြံပြုပါတယ်
။တမတာထမ်းကတော့ကျွန်တော်တို့သဘောပေါက်တယ်။သူက policy ကတော့သူကပတ်စံမြဲမြဲမတုံ့ချင်ဘူး။ဒီဟာမျိုးဒီဟာမျိုးလွန်စားစီမြောင်းဟိုင်လက်ထက်မှာမရောက်ဖို့ဆိုတမတာထမ်းနေနဲ့လုံနေတာအများကြီးရှိတယ်။နောက်တစ်ခုရှိတယ်ဆရာ။ဒါဝင်းဝေးတို့တမတော်ကဥမာ $1 billion လောက်ကိုချိန်နာစီကနေတို့ရရတဲ့။အဲ့ဒီ USCRF report မှာနော်။ကောင်းကောင်းလေးရထားတယ်။ US ဒေါ်လာမတုံးလို့မရဘူး။ဒါ banking ဘယ်လိုလုပ်မလဲ။အဲ့ဒါဟာကိုလေတမတာထမ်းနေနဲ့အများကြီးလုံနိုင်တယ်။
American ဆွေအစ်တစ်ခုတက်လာတိုင်းမှာမူဝါဒအပြောင်းလဲနဲ့အကောင့်ထဲဖော်မှုပိုင်းကမတူတာတွေရှိလေရှိကြပါမယ်။ဒီတစ်ချိန်မှာကဦးစားပေးစဉ်းစားချက်တွေလုံးဝကွဲပြားနေတာနဲ့အတူအပြောင်းလဲကအကြီးအမားဆုံးနဲ့အပြင်းထန်ဆုံးဖြစ်နေတာကြောင့်မြန်မာနယ်ပေါ် American နိုင်ငံသားတွေပါဝင်မြမအရေးလှုပ်ရှားသူတွေအနေနဲ့ ဆွတ်တော်နှစ်ရက်ကတဆင့်သမရထရန့်ဆူရောက်ဖွဲ့ကိုပို့ပြီးတိုက်တွန်းနှိုးဆော်နေဖို့လိုတယ်လို့လည်းကျွမ်းကျင်သူတွေကထောက်ပြနေကြပါတယ်ခင်ဗျာကျွန်တော်ကငြင်းငြိမ်းပ
ါအခုတော့အပတ်စဉ်စီးပွားရေးအစီအစဉ်မှာအွန်လိုင်းလိမ်လည်ကိန်းတွေကိုပြင်မထားဖြိုခွင်းတဲ့အနေနဲ့ထိုင်းနိုင်ငံကမြန်မာနယ်စပ်၅မြို့ကို73စီလျှက်စင်ပြီးနဲ့အင်တာနက်ဖြတ်တောက်လိုက်တာတလအနီးပါရှိလာချိန်မှာတော့ကုန်သွယ်ရေးကလည်းထိုးကျနေပါတယ်။အွန်လိုင်းလိမ်လည်ကိန်းတွေဖြိုခွင်းရေးကိုထိုင်းအစိုးရကဦးစားပေးဆောင်ရွက်နေတာကြောင့်နိုင်ငံနယ်စပ်ကုန်သွယ်ရေးကလည်းပုံမှန်ပြန်ဖြစ်ဖို့အချိန်ယူရနိုင်တယ်လို့ကုန်သည်တွေကခန့်မှန်းထားကြပါတယ်။ဒီသတင်းမှစီးပွားရေးအစီအစဉ်မှာမတင်ခဲ့တဲ့အတင်းပြထားပါတယ်။
မြန်မာနယ်စပ်မြန်မာဘက်ချမ်းမှာအခြေဆိုင်တဲ့အွန်လိုင်းလိမ်လည်ခိုင်းတွေကိုဖြုတ်ခွင်းရေးလုပ်ငန်းစဉ်အနေနဲ့ဖေဖော်ဝါရီလ5ရက်နေ့မှာထိုင်းအစိုးရကမြန်မာဘက်ကိုပေးနေတဲ့လျှက်စင်မီနဲ့အင်တာနက်ဖြတ်တောက်ပြီး73စီရောင်းချမှုကိုလည်းတားမြစ်လိုက်တာပါထိုင်းဘက်ကလျှက်စင်မီကိုအကြီးကမှီခိုရတဲ့အထက်မှာစေးယုံလို့အများပြည်သူဝန်ဆောင်မှုဆိုင်ရာဌာနတွေအတွက်တော့တည်တည်တာတာထိခိုက်ရပါတယ်ထိုင်းပြည်ရဲ့ရေဝင်ကြီးအနုတင်ချာဘီရာကူကတော့မြန်မာဘက်ကကြုံရတဲ့လျှက်စင်မီပြဿနာကိုထိုင်းဘက်ကိုအပြစ်ဖို့လို့မရဘူးလို့ပြောဆိုခဲ့ပါတယ
်။မီလန်ညာလာနေဝန်ဒီလောက်တတ်ဖိုင်ဗလာ
တရားမဝင်လုပ်ရက်တွေကိုထောက်ပံ့တာမျိုးမဖြစ်ရအောင်ထိုင်းဘက်ကအရေးယူဆောင်ရွက်တာကြောင့်မြန်မာဘက်မှလျှက်စင်မီမလုံလောက်တန်နဲ့ပတ်သက်လို့တော့ထိုင်းကိုအပြစ်တင်လို့မရဘူးလို့သူကပြောသွားတာပါမြန်မာတွေအနေနဲ့မီးစက်ဒါမှမဟုတ်လေသူတို့ကိုယ်ပိုင်လျှက်စစ်ရနိုင်တဲ့အရင်အမြစ်တွေကိုပြောင်းလဲနိုင်တာပဲလို့လည်းသူကပြောပါတယ်။ထိုင်းလုံခြုံရေးကောင်စီညွှန်ကြားချက်အတိုင်းအခုလိုဆောင်ရွက်တာလို့လည်းဝန်ကြီးကပြောပါတယ်။မြန်မာဘက်ချမ်းကမြဝတီမြို့မှာတော့ထိုင်းဘက်ကလျှက်စစ်မီကိုအသုံးပြုချသူတွေနဲ့မြန်မာဘက်ကလျှက်စစ်မီကိုအသုံးပြုချသူတွေရှိပြီးမြန်မာဘက်ကလျှက်စစ်မီကတော့မီးမပေးတာနှစ်ချီရှိခဲ့ပြီဖြစ်တယ်လို့ဒေသခံတို့ကပြောပါတယ်။ဒေတာကန်ကုံတဲ့အတိုင်းဝိုင်းကပုံကိုတူက VOA ကိုအခုလိုပြောပါတယ
်ဟုတ်ပါဟုတ်ပါယူရီယာမီးကျန်နေတဲ့အဲဒီအချိန်မှာဗမာမီးကိုမချိနိုင်တဲ့လူကပတ်စံထပ်ပေးရမယ်လေမီတာပေါက်ကိုအဲတချို့ညီကြတော့မချိမကြဘူးမချိမကြဘူးဆိုတော့ဟိုတယ်တွေများသွားပြီးမချိမကြဘူးဘာဖြစ်လဲအဲဒီအချိန်မှာကိုဗစ်ကာလဖြစ်နေတယ်မလားကိုဗစ်ကာလဖြစ်နေတော့သူတို့ကမီတာပေါက်ကိုအတွက်ပတ်စံပေးဖို့မရှိရနဲ့သူတို့ကယူရီယာမီးတိုင်းမီးတိုင်းမထားတာကြပြောင်းကြီးရောနောက်စားကွန်ဗစ်ဂျာမှာပဲလောက်လိုက်တာပါအောက်ဆီဂျင်စိတ်ရောအဲ့ဒါတော့ယူရီယာမီးပေါ့နော်နောက်ဟိုအစော်ဖျားကြီးပေါ့အစော်ဖျားကြီးဆိုတာပြောရမယ်ဆိုတော့ဟိုကမြန်မာမီးမရောက်တဲ့နေရာကြီးကျတော့ယူရီယာမီးပဲဒီအစတွေကမြန်မာမီးကအဲ့လိုဟမ်မြို့တယ်ကိုပဲအရင်ရောက်တာလေဟိုဘယ်နဲ့အစော်ဖျားကြီးကိုကျတော့သူတို့လိုက်ပြီးတော့မတွေ့ဘူးကျန်နေတာပေါ့ဟု
တ်ကဲ
့အဲ့ဒါကြီးကျတော့ယူရီယာအဲ့ဒါမြန်မာမီးကပြက်နေတာကြာပြီ။အမှန်မီးကပြက်နေတာနှစ်နှစ်လောက်ရှိရအောင်
။ဒါပေမဲ့ထိုင်းဘက်ကပိတ်တာကြောင့်73စီမရတော့တဲ့အချက်ကတော့မြဝတီကုံတွယ်ရေးအတွက်အဓိကအခက်အခဲတစ်ခုဖြစ်သွားစေတယ်လို့လည်းသူကဆက်ပြီးပြောပါတယ်။မြဝတီဘက်ကနေတချီလိတ်ဘက်ကနေထိုင်းဘက်ကိုကူပြီး73စီဝင်နေကြရတာလည်းဖြစ်ပါတယ်။73စီဈေးနှုန်းကလည်း၄ဆလောက်တက်သွားတယ်လို့မြဝတီဒေသခံလုပ်ငန်းရှင်က VOA ကိုပြောပါတယ်။
စင်စင်ကြီးကတက်သွားတာပေါ့တောင်းတပလီတောင်းတောင်းတောင်းကျော်တော့ဖြစ်အပိတ်ခင်က3000ကျော်တော့ပဲရှိတာလေအခုကတတောင်းကိုဝါးဆိုတော့၄ဆလောက်တက်သွားတာပေါ့
73စီမရတဲ့အချက်ကြောင့်ပြည်ရင်းကိုဆင့်မဲ့ကုန်ကားတွေအတွက်အဓိကအခက်အခဲဖြစ်ရပါတယ်တာချီလိတ်ဖက်မှာတော့ရန်ကုန်ကနေ73စီတည်ယူသုံးဆွဲနေရတယ်လို့တာချီလိတ်ကလုပ်ငန်းရှင်တဦးကလည်း VOA ကိုပြောဆိုထားပါတယ်ဒါပေမဲ့73စီနေကြော်တည်ယူရေးကလည်းမြန်မာနိုင်ငံတွင်းမှာအခက်အခဲရှိနေတာပါ73စီဆက်နက်ရိက္ခာနဲ့စေဝါတို့လိုပစ္စည်းတွေကိုမြန်မာစစ်ကောင်စီကကန့်သတ်ကုန်စည်အဖြစ်သဘောထားပြီးစစ်ဆေးမင်းမြန်တာတွေရှိနေတာကြောင့်ဖြစ်ပါတယ်။ဒါအပြင်နိုင်ငံတွင်းမှာနေမြေစွမှုမှုအခြေအနေအလိုက်ကုန်တင်ကားတွေဖြတ်သန်းတဲ့နေရာမှာစစ်ဆေးရေးဂိတ်တွေမှာဂိတ်ကြီးပေးရတာတွေကပို့ပြီးတော့များလာတယ်လို့လဲ73စီလုပ်ငန်းရှင်တဦးက VOA ကိုပြောပါတယ်
။အခုတော့လမ်းကြောင်းကတဲလာတယ်ဆိုတော့နှစ်သုံးဖက်ရှိပါဘူး။ဒီကပေးရကန်ရတာတွေဟိုကဒီကပိတ်ဆို့ထားကြတာတွေရှိပါလိမ့်
။ထိုင်းမြန်မာနယ်စပ်တရားဝင်ကုန်သွယ်ရေးကအခုဘဏ္ဍာနဲ့ပထမ3လတာအတွင်းထက်ဝက်ကျော်ကျသွားတယ်လို့မြန်မာစစ်ကောင်စီကသတင်းထုတ်ပါတယ်။ 2024年2023年8月25日，北马东拉拉转，泰缅马内塞工作人员，美国人多拉昆尼亚东塞昆尼丹西的路，缅马工作人员吴吉查那个表白的。2023年8月25日，卡拉鲁工作人员宣布，多拉跌得他妈昆尼比利安提要开大奖。 အခုပန်းနာနဲ့ပထမသုံးလာတာအတွင်းထိုင်းမြန်မာနေဆက်ကုံတွေးကြီးကဒေါ်လာ986ချောက်တန်းတိထိုးစင်းသွားတာလို့လဲကုံတွေးကြီးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကဖော်ပြပါတယ်။ဒါပေမဲ့အခုတော့မြဝတီနေဆက်ကုံတွေးကြီးမှာမြန်မာဘက်ကတရားဝင်လိုင်စင်ထုတ်မပေးတော့ပါဘူး။ဒါကြောင့်စားတောက်ကုံအဓိကကုံတွေးကြီးကမောင်ခိုအနေနဲ့ဆက်လက်ဖြစ်ထွန်းနေပါတယ်။
ကုံတွေးရင်မှာအဓိကကြတဲ့အာရှလမ်းမကြီးသုံးလို့မြရတော့ပြီမဲ့လေလမ်းဟောင်းတွေအသုံးပြုကုံတွေးနေကြတာပါဒါပေမဲ့လည်းမြန်မာစစ်ကောင်စီဘက်ကအဖမ်းအဆီးတွေပုံများလာတယ်လို့လုပ်ငန်းရှင်တဦးကထောက်ပြပါတယ်။ပန်းစင်းများနေတဲ့ပန်းမှာကိုရောင်လေးလိုက်ရှာနေတယ်ဘော်လမန်မှာကိုရောင်လေးလိုက်ရှာနေတယ်။ပန်းရံတရားမှာပဲဆွဲထားတာပဲစည်စည်းလောက်ရှိရယ်ဆိုတာပဲ။မြန်မာဘက်မှာအခြေစိုက်တဲ့အွန်လ
ဒီကနေ့ထောက်ခံတဲ့အတွက်ကထောက်နဲ့ချီရှိနေပြီးအချိန်တို့အတွင်းပြပြအောင်မယ်အနေထားမရှိတာကြောင့်ကုန်သွယ်ရေးပြန်လည်ပတ်ဖို့ကအချိန်ယူရအောင်မယ်လို့ဒေတာတွင်လုပ်ငန်းရှင်တွေကခန့်မှန်းကြပါတယ် မြန်မာဘက်မှာအခြေစိုက်လှုပ်ရှားနေကြတဲ့အွန်လိုင်းလိင်လေခိုင်းတွေအဓိကအဖြစ်မြဝတီဒေသကိုထိုင်းဘက်ကပြစ်မှတ်ထားနှိမ်နင်းတာကြောင့်နိုင်ငံငယ်နေဆက်ကုန်သွယ်ရေးကျဆင်းသွားတဲ့အထက်မှာထိုင်းဘက်ကကုန်သွယ်တွေအတွက်လည်းထိခိုက်နေတာရှိပါတယ်
အခုတော့လူမှုရှုခင်းအစီအစဉ်မှာ စစ်ပွဲဖြစ်နေတဲ့နေရာတွေလွတ်မြောက်နေမြေတွေမှာပြည်သူတွေအနေနဲ့အနာဂတ်အတွက်ဘယ်လိုပြင်ဆင်စာဝန်မှုတွေလုပ်နေကြသလဲဆိုတာအဲ့ဒီဒေတာတွေကိုကိုရင်သွားပြီးတော့တပ်ပုံမှတ်တမ်းတင်နေတဲ့ကိုရဲအောင်သူကိုမဆူမျက်မှောင်ကမေးမြန်းပြီးတော့လူမှုရှုခင်းမှာတင်ပြထားပါတယ်
စစ်အာဏာသိမ်းအုပ်ချုပ်မှုကိုစန့်ကျင်တော်လှန်နေတဲ့ဒေတာတွေမှာပြည်သူတွေဟာဒီရတဲ့အခြေအနေအောက်မှာပဲပုံမကောင်းပုံနဲ့အနာဂတ်အတွက်ကိုပြင်ဆင်စူးစမ်းနေကြတာမြင်ရတယ်လို့ဓာတ်ပုံသတင်းတော့ကိုရဲအောင်သူကပြောပါတယ်
စစ်ပွဲဖြစ်တဲ့နေရာတွေကိုအဓိကသွားပြီးတော့မှဒီစစ်မြေပြင်ကအခြေအနေတွေစစ်ဘေးဒုက္ခသည်တွေကြုံတွေ့ကြရတဲ့အန္တရာယ်တွေနဲ့အနာဂတ်အတွက်စတင်ပြင်ဆင်ဆောင်ရွက်မှုတွေကိုဓာတ်ပုံတွေနဲ့မှတ်တမ်းတင်ထားတဲ့ဓာတ်ပုံသတင်းတော့ကိုရဲအောင်သူနဲ့မေးမြန်းထားပါတယ်ရှင်ကျွန်တော်ဒီနှစ်2021ခုပိုင်းတော့ဆိုပြီးတော့ကျွန်တော်ဒီစစ်ဖြစ်နေတဲ့နေရာတွေကိုသွားဖြစ်တယ်ပေါ့
ဒီစပွဲတွေဖြစ်တဲ့အချိန်မှာလည်းဒီစပွဲမှတ်တမ်းတပုံတွေရောပြီးတော့စစ်ကြောင်းဖြစ်ပေါ်လာတဲ့ဒီလူမှုနေထိုင်မှုဘဝဆွေးရှောင်ဘဝတွေပေါ့နော်ဒါတွေကိုလည်းဆက်ပြီးတော့မှတ်တမ်းတင်ပြပါရမှာဆောဆောပြောခဲ့သလိုပေါ့နော်ဒီဆရာနာသိမ့်ပြီးနောက်ပိုင်းမှာခုနကလိုမှတ်တမ်းတင်တဲ့အခါမှာပေါ့နော်ဒီ၄နှစ်အတွင်းမှာဟိုဘလို့အပြောင်းလဲတွေဖြစ်လာတာရော
ဒါပေမဲ့သတင်းတောက်ကြောင်းနေနဲ့သတိပြုမိလဲရှင့်2021လို့ခေါ်မျိုးကြောက်သွားတဲ့အချိန်မှာကျွန်တော်ပရမောက်လုံးမြင်ရတော့ဒီကာချာအချင်းရမ်းဖြစ်တာပေါ့နော်အဲ့မှာရှိနေတဲ့ဒေတာခံတွေကလည်းသူတို့လာတဲ့လူငယ်တွေရဲ့ကာချာတွေကိုသူတို့တွေတိတ်ပြီးတော့နားမလဲဘူးပေါ့နော်အဲ့တော့ဟိုကာချာအချင်းရတော့အချိန်မှာအကြီးအမားဆုံးတွေ့ရတာပဲအဲ့ဒီဟာကျော်လွန်သွားတဲ့နှစ်ပေါ့နော်လူငယ်တွေကိုလည်းယု တဲ့လူငယ်တွေရောတကယ်လှုပ်ချင်ကန်ကျင်သိရှိတဲ့လူငယ်တွေရောအကုန်လုံးကဒီထဲမှာဝင်ပြီးတော့ပါဝင်နေတာအခုချိန်ထိမဆုံးမယုံနဲ့တွားနေကြတာတွေတွေ့တော့ပို့ပို့ပြီးတော့လူငယ်တွေကိုနှင်ရပေးလာတာပေါ့နော်လူငယ်တွေကဖန်တီးနိုင်မှုစွမ်းအားကိုလည်းပို့ပြီးတော့အတိမပြုတ်လာတယ်လူကြီးကလည်းတွဲခေါ်တဲ့ဟာမျိုးတွေပေါ့နော်အခုနောက်ပိုင်းနှစ်တင်လာတော့ဒါတွေပို့ပြီးတော့တွေ့ရပါတယ်မ
ပြောမယ်ဆိုရင်တော့၄နှစ်အတွင်းမှာဒါတွေကတိုးတက်မှုတွေဖြစ်လာတာပေါ့လေဆိုတော့နောက်ဒီတော်လရေးဒီအဖွဲ့တွေပေါ့နော်ထိန်းချုပ်ထားတဲ့နေမြေတွေကိုလည်းကိုရဲအောင်သူသွားပြီးတော့မှဒီဓာတ်ပုံမှန်တမ်းနေတဲ့အခါမှာဒီအဲ့ဒီဒေသတွေမှာဟိုပြည်သူလူထုအတွက်ပေါ့နော်အထူးသဖြင့်ဒီပညာရေးကျန်းမာရေးနောက်ဒီဝင်ငွေရှာတဲ့အပိုင်းနဲ့ပတ်သက်လို့ရောဟိုဓာတ်ပုံတင်တဲ့ဒီမှတ်တမ်းတင်တဲ့သူတယောက်အနေနဲ့ရောဘာတွေမြင်ရတွေ့ရလဲဆိုတာပြောပြပါလားရှင်
ဒီစကြီးဖြစ်နေတဲ့ကာလဖြစ်နေတဲ့အချိန်လည်းဖြစ်သလိုဆင်းဖြစ်နေတဲ့တိုင်းပြည်လည်းဖြစ်တဲ့အတွက်မပြေလည်တဲ့ကိစ္စတွေလည်းအများကြီးရှိကြတာပေါ့နော်ဒါပေမဲ့ဒီဘက်ပြေလည်တဲ့ကိစ္စတွေတိုးတက်ကောင်းမွန်နေတဲ့ကိစ္စတွေကဒီနှစ်ပိုင်းနေမှာတွေးလာတာကြတော့ခုနပြောတဲ့ပညာရေးပေါ့နော်ပညာရေးဘက်ကိုဟိုလူငယ်တွေကပညာရေးဆိုတဲ့ဟာကိုဟိုတည်ဆောင်လာကြတယ်ပြီးတော့ဒီပညာရေး တွေလုံးတကြတာတွေရှိတယ်ဗောနော်အဲအဲ့မှာလည်းတကယ်ဟိုတက်ကြွနေတဲ့လူငယ်တွေပြီးတော့တကယ်ဟိုဟိုကုညီခြင်းနဲ့အဲပညာရှင်တွေအဲအရရကတော့ဝင်ပြီးတော့ပံ့ပိုးပေးကြတာတွေနဲ့ဒီပညာရေးကလည်းတကယ်ဟိုဟိုတချို့နေရာတွေမှာဆိုတကယ်ကိုကောင်းမွန်တဲ့ဒီဂရီတွေကောလိပ်တွေဒါတွေလည်းကျွန်တော်တွေးခဲ့ရတယ်ဗောနော်နောက်တစ်ခုကျတော့စစ်ပေးရှောင်းဟို network တွေမှာဆိုရင်လည်းတို့ကကလေးတွေရဲ့ပညာရေးကိုမပြတ်အောင်ဘလို့ပဲဖြစ်ဖြစ်ပညာတန်းကဒီကိစ္စအဆင်ပြေမယ်ဆိုတဲ့ဟာမျိုးနဲ့ပဲတို့ကပညာရေးကိုဦးစားပေးကြတယ်ပြီးတော့ပညာရေးတော့ကိုလည်းဝိုင်းဝန်းပြီးတော့ပံ့ပိုးကြတယ်ဗောနော်စစ်ရှောင်း network တွေမှာလည်းအများအပြားတွေးရတာဒီအကြောင်းပညာရေးတော့ကို supporting ပေးကြတယ်တကယ်တော်တဲ့လူတွေရဲ့အကြံဉာဏ်တွေလူငယ်ဥဆောင်မှုတွေကိုလည်းတဖြည်းဖြည်းနဲ့လက်ခံလာကြတယ်ဗောနော်အဲ့ဒါတွေကတော့တကယ်ကောင်းမွန်တဲ့တိုးတက်မှုတွေဗောနော်ဟိုဒါဟိုစိုးရိမ်ချားတွေကကောင်းမွန်တဲ့တိုးတက်မှုလို့ပဲကျွန်တော်ပြောချင်ပါတယ်ကျွန်တော်ကိုယ်တိုင်လည်းရောက်တဲ့နေရာတွေကိုအချိန်ရရင်ရတယ်လို့မျိုးကျွန်တော်တို့တွေပညာမျှော်ဝေပေးတဲ့ကိစ္စမျိုးတွေလုပ်ပေးပါတယ်အဲ့ဒီအတွက်ဒီရရှိတဲ့လူငယ်တွေကလည်းတကုံကြိုးစားတယ်ပုံမှန်အားဖြင့်ကျွန်တော်တို့ဒီတဲ့နှစ်လောက်တင်ရမယ့်ကိစ္စမျိုး၃လလောက်တင်ရမယ့်ကိစ္စမျိုးတွေကရက်တူတွေနဲ့တင်ရတဲ့အဟာမျိုးတွေမှာသူတို့တွေကစူးစမ်းတင်မှုကတော့အင်မတန်ကအားကောင်းလုံးဝကြီးတယ်ပေါ့နော်တကယ်ကိုကြကုတ်ကြခဲနဲ့စူးစမ်းကြတာ
နောက်သူတို့ဒီရေရှည်ပေါ့နော်အသက်ရှင်နေထိုင်ရေးအတွက်ရေရှည်အတွက်ကိုရောစပြီးတော့မှဒီအနာဂတ်အတွက်ပြင်ဆင်မှုတွေရောအခုအစားလုပ်နေတာမြင်ရပါပြီလားရှင
့်မြင်ရတယ်ဗျမြင်ရတယ်ဟေးဆိုတော့ဒီစစ်ဖြစ်ပြီးတော့ကျွန်တော်တို့ဒီဟိလွမြောက်နေမြေဖြစ်သွားတဲ့နေရာမျိုးတွေမှာပေါ့နော်လွမြောက်နေမြေဖြစ်သွားတဲ့နေရာမျိုးတွေမှာဆိုရင်စပြီးတော့ကျွန်တော်တို့ဒီဟိကုန်ထုတ်လုပ်မှုကိစ္စမျိုးတွေ mass production ထုတ်နိုင်မှုကိစ္စမျိုးတွေပြီးတော့ဟောလူတွေရဲ့အခြေခံလိုအပ်နေတဲ့အရာတွေပေါ့နော်ဒါတွေကိုလုပ်နေကြတဲ့ဟာမျိုးတွေလည်းကျွန်တော်တွေးမြင်ရတယ်ပေါ့နော်ဟိုစန်ဆက်တွေလောက်လာတာမျိုးလို့ခြေတန်းဆက်တွေလောက်လာတာမျိုးလို့စသည်ဖြင့်ပေါ့နော်အဲ့လိုမျိုးတဖြည်းဖြည်းနဲ့ပြန်ပြီးတော့ strategy ပြန်ပြီးတော့စနိုင်တယ်ပြီးတော့ကျွန်တော်မြင်တွေ့ရတာအထူးသဖြင့်အဲဒီကျွန်တော်ဖြတ်တန်းခဲ့တဲ့နေရာတွေမှာဆိုရင်တော့ဒီကင်းရင်ဒီဘက်မှာပေါ့နော်အထူးသဖြင့်တွေ့ရတဲ့အဟာမျိုးကတော့ဟိုလွမြောက်နေမြေဖြစ်သွားတဲ့အချိန်မှာကြတော့လွမြောက်နေမြေဘက်မှာလည်းစပြီးတော့အုတ်ချိုရန်နေရာတွေရန်နိုင်အောင်လည်းသူတို့ကြိုးစားကြသလိုနောက်တစ်ခုကလည်းဒီလိုဒေသဖွံ့ဖြိုးရေးအတွက်လူတွေပို့ပြီးတော့ဟိုစီးပွားရေးပြည်လည်နိုင်လာဖို့အတွက်ကိုလည်းသူတို့တွေလုပ်နေတဲ့ strategy တွေတော့အများကြီးတွေ့ရတယ်ပေါ့နော်
ဘယ်တော့ကိုရဲအောင်သူကဒီစစ်ပွဲပဋိပက္ခဖြစ်တဲ့နေရာတွေကိုဒီပြည်သူတော်လိုက်အဖွဲ့တွေနဲ့လိုက်သွားပြီးတော့မှတပ်ပုံတွေမှတ်တမ်းတင်တာဖြစ်တဲ့ခါကျတော့ဒီ၄နှစ်အတွင်းမှာပေါ့နော်ဒီຫນွေဦးတော်လိုက်ရေလောက်တဲ့လူငယ်တွေရဲ့တိုးတက်မှုဆုပ်ယုပ်မှုဆိုရင်ရောဘာတွေကိုပြောနိုင်မလဲရှင
့်၄နှစ်တော်ကာလအတွင်းမှာဟိုဆုပ်ယုပ်သွားတဲ့အဖွဲ့အစည်းတွေလည်းရှိကြသလိုတိုးတက်လာတဲ့အဖွဲ့အစည်းတွေလည်းအများကြီးတွေ့ရတယ်ဗောနော်ဆိုလိုချင်တာကဒီမဆုံးမယုတ်ပဲနဲ့တောင်းနေကြတဲ့အဖွဲ့အစည်းတွေအားလုံးကတော့ဒီလူငယ်တွေအများဆုံးပါဝင်ဖွဲ့စည်းထားတဲ့ဟာတွေဗောနော်ပြီးတော့လူငယ်အတန်းအောင်နားထောင်ကြတဲ့လူတွေရဲ့အဖွဲ့အစည်းတွေကတော့ဆက်လက်ပြီးတော့ဟန်ချက်ညီညီနဲ့ချီတက်နေတယ်ပြီးတော့၄နှစ်တာကာလဖြစ်တဲ့အတွက်လည်းသူတို့ဒီအရွယ်ရောက်တော့စုအခွဲတွေဖြစ်လာတယ်လို့ကျွန်တော်ခံစားမိတယ်ဗောနော်အဲ့တော့နိုင်ငံရေးအသိအမြင်အစရောနောက်ဆုံးကျွန်တော်တွေ့ခဲ့တဲ့တွာလာခဲ့တဲ့ဒီတမဟာငါးဘက်က BBL လို့ဟာမျိုးဗောနော်ကိုဆောင်ခါတို့တက်လို့ဟာမျိုးတွေမှာဆိုရင်အဲတွေ့ခဲ့တဲ့ဒီဂျဲဘော်တွေကအစနိုင်ငံရေးအသိအမြင်တွေတိုးတက်အောင်ထည့်ပေးရတာမျိုးဗောနော်ဟိုဟိုတနက်ကင်နာကြီးပဲမဟုတ်ပဲနဲ့နိုင်ငံရေးအသိအမြင်နဲ့ပြည်သူဘယ်လိုဆက်ဆံရမလဲကုတ်တော့ content ဆိုတာဘာလဲဆိုတဲ့ဟာမျိုးတွေကိုသူတို့တင်ကြားနေတာတွေလည်းကျွန်တော်တွေ့ခဲ့ရတယ်ဗောနော်ပြီးတော့အုတ်ချိုရန်နေရာတွေပြီးတော့ဒီဒေသဖွံ့ဖြိုးရေးအတွက်ကိုဟို rehab ဘယ်လိုလုပ်ရမလဲဆိုတဲ့ဟာတွေကအစသူတို့တွေရဲ့အဲအပြောဆိုတွေမှာကျွန်တော်အများကြီးမြင်လာတာပေါ့အရင်နှစ်တွေတော့အလုံးမမြင်ရဘူးเนาะ2021 2022ဒီနှစ်တွေမှာမမြင်ရပြန်ပြီဒီ2023 2024မှာတော့စပြီးတော့ဒီလိုဟာမျိုးတွေတော့မြင်တွေ့လာရတယ်လို့တော့ခံစားရတယ်ပါပဲ
ဓာတ်ပုံသတင်းတော်ကိုရဲအောင်သူပါရှင်မြန်မာနိုင်ငံမှာဒီစစ်ပွဲပဋိပက္ခဖြစ်နေတဲ့နေရာတွေကအခြေအနေတွေကိုနောက်မျိုးဆက်တွေအနေနဲ့ဒီအထောက်အထားတွေနဲ့ပါသိရှိနိုင်ဖို့အရေးကြီးတယ်လို့လက်ခံထားတဲ့အတွက်ဓာတ်ပုံတွေနဲ့သမိုင်းမှတ်တမ်းတင်နေတာဖြစ်တယ်လို့သူကပြောပါရရှင်ကျွန်မဆုမြတ်မမ
ခုတော့တက်တန်ရောင်းတဲ့ရင်လောအစီအစဉ်မှာဒီနှစ်အော်စကာဆုပွဲပွဲအပြီးပါတီမှာအကျွေးမွေးအစီအစဉ်အတွက်နာမည်ကျော်စဖို့မှုကြီးဖူဖကန်ပါကကိုငါရန်ထားပါတယ်ဒီနှစ်အတွက်ဘာဟင်းလျာရီစီစဉ်ထားပါတယ်တက်တန်ရောင်းတဲ့ရင်လောအစီအစဉ်မှာမအီးတန်နာကျော်တင်ဆက်ထားပါတယ်
ကမ္ဘာနယ်မြေကျောင်းရုပ်ရှင်အမှုပညာရှင်တွေဝေကောင်းစလာတွေဝေစားပြီးတော့သူတို့ရဲ့ရုပ်ရှင်ကားကိုကော်ဇော်နီခင်အခမ်းအနားတွေနဲ့ကြော်ညာခဲ့အယောင်မြင့်တင်မှုလာပေါင်းများစွာအလုပ်တွေလုပ်ခဲ့ပြီးတဲ့နောက်မှာတော့သူတို့အတွက်ကျင်းပပြီးတဲ့အော်စကာညဂါဗာနန့်စ်ဘောညကာဝယ်ပါတီမှာလွတ်လွတ်လပ်လပ်ပေါ်ပေါ်ပါပါနဲ့အစားအသောက်ကောင်းကောင်းတွေပြောနိုင်စားနိုင်ကြပါလိမ့်ဒီနေ့အော်စကာဆုပေးပွဲည Governors Ball Party ရဲ့ဟင်းရမယ်နျူတွေမှာပါပါလဲဆိုတော့နာမည်ကြီးစပူမူ Wolfgang Park ကလူတိုင်းအတွက်တစ်ခုပါစီရမယ်လို့ကတိပေးထားခဲ့တာပါသူကအော်စကာညပါတီမှာအစားအသောက်တွေတာဝန်ယူပေးရတာ32ချိန်မြောက်ရှိလာပြီဖြစ်တယ်
Like the movies who are nominated for the Oscars are supposed to be the best movies of the year
Oscar ဆုတွေ့ Guardian ဆဲမှာပါတဲ့ရုပ်ရှင်တွေဟာတစ်နှစ်တာအတွင်းအကောင်းဆုံးရုပ်ရှင်တွေဖြစ်ရမယ်ဆိုသလိုပဲကျွန်တော်တို့မှာလည်းကျွန်တော်ရဲ့စားတောက်ဆိုင်မျိုးစုံကနေတနစ်တာအတွက်အကောင်းဆုံးအစားအစာတွေဆိုတာရှိပါတယ
် My mother the beef goulash beef chick goulash with spätzle and then our traditional thing the chicken pot pie with black
ဥပမာကျွန်တော်ရဲ့ချီနော်စားတောက်ဆိုင်ကနေ peking bacon ပါတယ်ကျွန်တော်မရဲ့ဟင်းချက်နီအမဲ goulash ဟင်းအမဲပါနဲ့ schnitzel ခေါက်ဆွဲပြီးတော့ကျွန်တော်ရဲ့ထုံးစံ truffle မှုခတ်ကြက်သားဂျုံမှုန့်တို့ပါမယ်ပြီးတော့လန်ဒန်ကကျွန်တော်ရဲ့ beef steak စားတောက်ဆိုင်cut ကနေအမဲသားဝလင်တန်ခင်လျာပါပေါ့
and look the best beef in the world look at that from Miyazaki from Kyushu southern Japan
I mean ကြည့်ပါကဘာပေါ်မှာအကောင်းဆုံးအမဲသားဟိုမှာလည်းကြည့်ဂျပန်နိုင်ငံတောင်ပိုင်းကျူရှူမီယာဇာကီကအမဲသားပါသူတို့စီကအမဲသားကိုတုံးလာတာ9နှစ်နဲ့10နှစ်ကြာရှိပါပြီလူတွေတော်တော်ကြိုက်ကြပါလေဒါကြောင့်သူတို့ကိုတုံးလာကြူပြီးတော့မှားပါတယ်အော်စကာပွဲအတွက်မီယာဇာကီအမဲသားပေါင်200လောက်လူမယ်လို့ပြောပြီးတော့မှားထားတ
ယ်။ Oh they are really hungry which is really amazing because we have so much food. So
တို့တွေတကယ်ကိုစားလာကြတာဗျ။ကျွန်တော်တို့စီမှာလည်းအစားအသောက်အရှံပဲဆိုတော့အကိုက်ပဲပေါ့။တိတယ်မဟုတ်လားကျွန်တော်တို့ကအစားအသောက်ကိုအမျိုး30 40လောက်ကိုလှုပ်ထားတာ။ပြီးတော့အချိုးပွဲတွေလည်းပါသေးတယ်။ဒါကြောင့်မို့လဲတကယ်ကောင်းတဲ့တကယ်စုံတဲ့အစားအစာတွေအများကြီးဖြစ်နေတယ
်။ Okay we have about 60 pounds of caviar. We have 50 sides of smoked salmon.
ကျွန်တော်တို့မှာ caviar 5 ဦးဆိုရင်ပေါင် 60 လောက်ကိုထားပေးထားတာ။ပြီးတော့ salmon 5ချက်တိုက်နဲ့တမယ် salmon 5ချက်တိုက်ပီဇာကတမယ်အတွက် salmon 5ချက်တိုက်ပွဲ50။ပြီးတော့ zaki အမဲသားကပေါင် 180 လောက်ပါပါတယ်။ချက်သားမုံကအပွဲ 1500 မက်ကရိုနီနဲ့ဒိန်ကဲခေါက်ဆွဲကောက်ကအပွဲပေါင် 1200 လောက်ပါတယ်။အမဲသားပေါင် 400 ကအမဲဂူလက်ဟင်းအတွက်သုံးတာပါပီကင်းဘဲကင်အကောင် 80 အဲ့ဒါကလည်းပေါ့စီထဲနည်းနည်းလေးပဲထည့်ရတာဆိုတော့အစားအစာတွေကအများကြီးကိုလှုပ်ထားတာ
အစားအသောက်တွေကိုအစုံလင်ပြင်ဆင်ပေးထားတဲ့တောက်ဖို့ဝိုင်းရဲ့အချွေဓာတ်မျိုးတွေလည်းအရှံပဲရှိပါတယ်အဖျော်ရမကအနေနဲ့ဆိုရင်ရွှေပွဲလာတွေအတွက်ဝိုင်းကောင်းစားတွေရှမ်ပိန်ရက်နဲ့တကီလာကော့တေးတွေကရွေးချယ်နိုင်တာဖြစ်ပါတယ်ကော့တေးတွေကိုဆက်ပြီးတဲ့ကျွမ်းကျင်ပညာရှင်တွေလည်းအသင့်ရောက်နေတာပါCurrant Van Peek ကကော့တေးအဖျော်ဖျော်ဆက်တဲ့နေရာမှာကျွမ်းကျင်သူဖြစ်ပါတယ
် Classic It's a base of tequila 1942
ကျွန်တော်ရိုးရှင်းဆုံးပုံစံလေးဖျော်ပြီးမယ်ဒါကတကီလာ1942ခုနှစ်ထုတ်ဒီတက်ရင်တကီလာကိုပူရီနာရွက်ခြေထည့်မယ်တံမြူသီးထည့်မယ်ကြာနည်းနဲ့ထည့်ပြီးတော့နောက်ဆုံးနှုတ်ကိုထည့်ပြီးတော့တန့်ထားတယ်အရေးကအကြည့်အောင်ဗစက်ထည့်ရောက်သွားရင်ခရင်လိုအရသာမျိုးပြီးမှာ Epsom အရက်နဲ့စားနဲ့ရောပြီးထားတယ်လမ်းသွားအောင်လို့ဒါကိုရေကတော့အကြီးတုံးနဲ့ပြီးတာဆိုတော့ကြည့်လိုက်ရင်တော့ယူယူတကီလာတစ်ခွက်လိုပါပဲဒါပေမဲ့ယူယူတကီလာထက်အများကြီးပိုတယ
်နာမည်ကြီးရှမ်ပိန်ကိုလည်းဒီပွဲမှာတိုက်ပါတယ်လူးဝစ်မာကက်စ်ကလာလီယေနာမည်ကြီးရှမ်ပိန်ကိုစားပြုရောက်လာခဲ့တာပ
ါ So this is Champagne Lallier it's one of the oldest champagne houses in the world it goes back to 1906
ဒါကလာလီယေရှမ်ပိန်မှာကမ္ဘာမှာတည်တံ့အရှိဆုံးရှမ်ပိန်အမှတ်တစိတ်တွေကတစ်ခုပေါ့ 1906 ခုနှစ်ကတည်းကရှိခဲ့တာပါအရသာကကောင်းတယ်ပို့တယ်ခက်ဆူဆူးလေးအရသာရှိတဲ့ရှမ်ပိန်မှာတကြားထည့်တာအရန်ကိုနဲပါတယ်ပြီးတော့မြေးစည်းလွားအရသာရဲ့အနှစ်သာရကိုထည့်သွင်းစဉ်းစားပြီးတော့ဂယူးဒီဇိုင်းတွေကိုပေါ်ထားတဲ့ရှမ်ပိန်မှာ
ဆူရရှိခဲ့တဲ့သူတွေကိုအော်စကာဆုနဲ့ထိုက်ထိုက်ထန်ထန်ချီးမြှင့်ခဲ့ပြီးအော်စကာဆုပေးပွဲပြီးအော်စကာညပါတီမှာလည်းအစားအသောက်ကောင်းနေတဲ့တေချာကြွေးမွေးအခမ်းအနားဖြစ်ပါတယ်နော်
အမေ American အစိုးရသိရမူဝါဒနဲ့လက်တလောဆောင်မွေးမှုနဲ့ပတ်သက်လို့သမ္မတ Donald Trump ဟာ American လွှတ်တော်ကို American စံတော်ချိန် March 4ရက်နေ့ညပိုင်း 9:00 မြန်မာစံတော်ချိန် March 5ရက်နေ့မနက် 8:00 မှာမိန့်ခွန်းပြောဆိုဖို့ရှိပါတယ်။သမ္မတ Trump မိန့်ခွန်းပြောဆိုမှုကို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေတိုက်ရိုက်ထုတ်လွှင့်ပေးဖို့ရှိသလို VOA ရဲ့ website မှာလည်းအချိန်နဲ့တပြေးညီထုတ်နှုတ်တင်ဆက်ဖို့ရှိနေပါတယ်။ March 5ရက်နေ့မနက် 8:00 မှာ VOA ရဲ့ Facebook နဲ့ YouTube အပြင် website မှာလည်းစောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုပြောပြပါမယ်။ရုရှားနဲ့စစ်အဆုံးသတ်ဖို့လုံလုံငဝေးပါသေးတယ်လို့ဇလန်စကီကတင်းငွေနေညလက်နက်အထွတ်မှပြောကြားချက်ဟာအဆိုးအဆုံးပြောဆိုချက်ဖြစ်တယ်လို့အမေရိကန်သမ္မတ Trump က Truth Social လူမှုဆမနာကနေတင်းလာနေမှာတုံ့ပြန်ရေးသားခဲ့ပါတယ်။အမေရိကန်နဲ့ယူကရိန်းရဲ့ဆက်ဆံရေးရှေ့ဆက်သွားလိမ့်မယ်လို့တူထင်ကြောင်းဒီဆက်ဆံရေးကအခါအားလျော်စွာဆက်ဆံရေးနဲ့ပေါ်လာကြောင်းဖြစ်ကြောင်းအကူအညီတွေဆက်လက်စီစဉ်နေဖို့အမေရိကန်နဲ့ယူကရိန်းကမိဖက်ဆက်ဆံရေးခက်ခဲမှရှိနေတယ်လို့သူယုံကြည်တဲ့အကြောင်းလဲဇလန်စကီကပြောကြားခဲ့ပါတယ်။ဒီကနေ့အတွက်သတင်းအကျဉ်းချုပ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရင်းမှုကတော့ကိုစံကျော်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn Campbell ဖြစ်ပါတယ်ဒီကနေ့အစီဘမ်ဘူယိုအေမြန်မာပိုင်းကိုကြည့်ရှုအားပေးခဲ့တဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်ကျမနန်းလာပါ